ပြရဏမြန်မာရေးတာဖြစ်ခဲ့မယ်ဆိုရင်လေဒါကြောင့်ကုသိုလ်ကို၄ခုကြီးလိုက်လို့ရှိရင်နည်းနည်းလေးဖြတ်ပြီးပြောလိုက်ပြီးတော့နော်ကုသိုလ်၄ခုကိုကြည့်ရင်အာဂါတနိစ္စာယေဒနာကုသိုလ်အာဂါတနိစ္စာယေဒနာကုသိုလ်ကြောင့်ရလာတဲ့ဝိဘက်ကအာဂါတနိစ္စာယေဒနာဝိဘက်ဖြစ်ဟုတ်လားဒါကြောင့်အာဂါတနိစ္စာယေဒနာကုသိုလ်ကြီးကိုလုပ်ခဲ့တဲ့သူသည်အာဂါတနိစ္စာယေဒနာဝိဘက်ကိုလာဖြစ်တာပဲ။ဓမ္မမိတ်ဆိုလို့မြင်ပါပေါ့။အာဂါတနိစ္စာယေဒနာကုသိုလ်ခံကြီးကိုထူထောင်ခဲ့တယ်လူဘုံလေးမှာ။နတ်ဘဝမှာ။ရူပမြင်မှာဘဝမှာအာဂါကုသိုလ်ကြီးတွေထူထောင်ခဲ့တယ်။ဘာကြောင့်လဲဆိုရင်ရူပဇံတဲ့အရူပဇံကအစ်အတန်မြင်တာဟုတ်။အစ်အကြီးနဲ့တွေ့တော့အာဂါဇံကြီးရောက်ကျူးစားခဲ့။အဲ့ဒီဇံကြောင့်ပင်လွန်သွားခဲ့တယ်ဆိုရင်အာဂါတနိစ္စာယေဒနာကုသိုလ်ခံကြောင့်ဂျမဘုံ20ထဲမှာအပေါ်ဆုံးဂျမဘုံ4ဘုံရှိတယ်။အဲ့ဒီအပေါ်ဆုံးဂျမဘုံ4ဘုံကအရူပ4ဘုံလေ။ရူပက16ဘုံရှိတယ်။အရူပ4ဘုံမှာအစ်စ်အနေဆုံးအရူပဘုံကိုပြောရင်အာဂါတနိစ္စာယတနာဘုံ။ဒုတိယဘုံကဝိညာဉ်နိစ္စာယတနာဘုံ။တတိယကအာကိစိညာယတနာဘုံ။နောက်ဘုံကနေဝတိညာနာတိညာယတနာဘုံ။မခက်ဘူးဓမ္မမစ်စင်ညာ။အရူပကုသိုလ်စိတ်4ပါးဆိုကြည့်။အာဂါတနိစ္စာယတနာ၊ဝိညာဉ်နိစ္စာယတနာ၊အာကိစိညာယတနာ၊နေဝတိညာနာတိညာယတနာ။အဲ့ဒီအကျော်တိုင်းပဲအရူပဘုံက4ဘုံကအဲ့လိုစင်တိုက်ရှိတာ။အာဂါတနိစ္စာယတနာဘုံ၊ဝိညာဉ်နိစ္စာယတနာဘုံ၊အာကိစိညာယတနာဘုံ၊နေဝတိညာနာတိညာယတနာဘုံဆိုပြီးတော့အရူပဗြဟ္မဘုံကလည်း4ဘုံရှိတယ်။အာဂါတနိစ္စာယတနာဘုံကိုရောက်ဘာလုပ်ခဲ့ရလဲဆိုရင်အာဂါတနိစ္စာယတနာကုသိုလ်ကိုလုပ်ခဲ့ရောအာဂါတနိစ္စာယတနာကုသိုလ်ဇံကြောင့်အာဂါတနိစ္စာယတနာဘုံမှာအာဂါတနိစ္စာယတနာဝိဘက်စိတ်ကြီးနဲ့ပဋိတန်တွေနေပြီးတော့အာဂါတနိစ္စာယတနာဗြဟ္မာကြီးတွားဖြစ်တယ်အသက်ဘယ်လောက်ရှည်လဲ2000ကဘာ2000ကရှည်တကဘာတော့မဟုတ်တော့ကဘာပေါင်း2000ရုပ်လုံးဝမရှိဘူးနာမည်ရှိတယ်ဒါကြောင့်အဲ့ဒီဘုံမှာလေသောတာပန်တဂရဟံအနာဂံနေနဲ့အဲ့ဒီဘုံမှာသွားဖြစ်ရင်တော့တိတ်ကောင်းတာပေါ့သူကရုပ်ဒုက္ခမရှိတော့ဘူးနာမည်ရှိတော့တယ်အဲ့ဒီနာမ်သိစိတ်ကလေးနဲ့တစ်စင့်တစ်စင့်တည့်ယုံမယ်သို့တော်လေအာဂါတနိစ္စာယတနာဇံကြီးရအောင်လို့အာဂါတနိစ္စာယတနာဘုံမှာသွားတော့ဖြစ်ပြီနဲ့ပုထုဇဉ်နေနဲ့သွားဖြစ်လို့ကတော့ကမ္ဘာပေါင်း2000သွားနေပြီရုပ်လည်းလုံးဝမရှိတော့ဖျားလည်းဖုလို့မရအဲ့ဒီကမ္ဘာထဲမှာကဘာပေါင်း2000ထဲမှာဖះပွင့်နေကဘာတွေအများကြီးပါမှာပဲခုဒီကဘာတော့ဖះ50ပွင့်နေကဘာဒီလိုကဘာမျိုးတစ်ခုပါလိုက်ရင်ပဲစစ်တင်ကျွတ်ထိုက်တဲ့တတဝါတွေအများကြီးချက်ကုန်တာလေအခုအဲ့ဒီအာဂါတနိစ္စာယတနာပြမာကြီးကပုထုဇဉ်ဖြစ်တဲ့ပုထုဇဉ်ဆိုကိလေသာတွေအများကြီးလောဘဒေါသမပယ်ရသေးတဲ့ပုထုဇဉ်ဖြစ်နေအဲ့ဒီအာဂါတနိစ္စာယတနာပုံမှာပုထုဇဉ်ပြမာကြီးတွားဖြစ်လို့အဲ့ဒီကဘာထဲမှာကဘာပေါင်း2000ထဲမှာဖះပွင့်မဲ့ကဘာတွေပါရင်ပါလာမှာပါလာရင်တော့မှဖျားဖူးဖို့မျက်စီမရှိဘူးဖျားတရားနာဖို့နားမရှိဘူးဖျားကိုယ်တိုင်ကြွပြီးတော့ချီးမြှောက်နေတော့လေမျက်စွာဖျားရဲ့အစ်စ်ရူပါယုံယုတ်ကိုလက်ခံနိုင်စွမ်းရှိတဲ့စကုပတာရမရှိတော့ယခုတိုက်ဆိုင်ပြီးဖြစ်ရတဲ့စကုဝိညာဉ်စိတ်မရှိဘူးရှင်စိတ်တော်ရှိတယ်စကုဝိညာဉ်စိတ်မရှိဘူးဘာကြောင့်လဲစကုပတာရယုံနဲ့ရူပါယုံယုတ်မှမရှိတာသဘောပေါက်ပါသူနည်းလို့ဆိုမျက်စွာဖျားကြွပြီးတော့လေကြည့်တော့တရားအောင်တော့သောတဲ့တရားတံကိုလက်ခံနိုင်တဲ့သောတာပတ္တာကနားမရှိထားတဲ့အတွက်မကြနိုင်ကြဘူး။ဒါကြောင့်မြတ်စွာဘုရားကအဲ့ဒီဘုံကိုပုထုဇဉ်နေနဲ့ရောက်လို့ရတော့အပြည့်ရှိတဲ့အရက်မကောင်းတဲ့အရက်ရက်ကြီးရှစ်ပါးထဲမှာအဲ့ဒီလေးဘုံပါထားတယ်။ပုထုဇဉ်နဲ့ရောက်မှာနော်။အရိယာနေနဲ့ရောက်ရင်တော့ရက်ကြီးရှစ်ပါးမဟုတ်ဘူးနော်။ကိုယ်အောင်ပြောပြတာ။တကယ်တော့ဒီအကျော်ကလေဒုတိယဆင့်ဘုံပိုင်းစာမှာပြောရမှာ။တို့တော်လေဓမ္မမင်းစီလူကြီးများအနေနဲ့တော့အဲ့ဒီလိုလေးပြောရင်စကြရပို့လွယ်မယ်ချင်လို့ကြိုပြောပါတယ်။ရပြီနော်။ဒါကြောင့်ပုထုဇဉ်နေနဲ့ရောက်လို့ရတော့ရက်ပြည့်ရှစ်ပါ။အရိယာဗြဟ္မာနေနဲ့ရောက်လို့ရတော့အင်မတန်ကောင်းတယ်ဘလို့ကောင်းလဲ။ရုပ်ဒုက္ခမရှိတော့ဘူး။ဉာဏ်ဒုက္ခလေးပဲရှိတော့တယ်ဆိုတာ။ရုပ်ဒုက္ခရှိရင်စားရအောင်မယ်။ဘိုင်းနာလေကောင်းကြိုက်တယ်ညောင်းနေညာလေလောင်းနေ။အခုရုပ်ကြီးမရှိတော့သူကကောင်းတယ်ပေါ့။တကယ်တမ်းတော့အဲ့ဒီဘုံကြီးရောက်သွားတဲ့ရည်ရွယ်ချက်ကဖျားမပွင့်လို့ဖျားရစီဆိုတဲ့ကလျာဏမိတ်္တာမိကောင်းစေကောင်းနဲ့မရှိကလည်းရတော့ဒီဘုံလေးရောက်ကုန်တာဖျားရှင်တော်မကွင့်ပေါ်လင်းလူတော်အများစိတ်ကောင်းထားလဲဆိုတဲ့တော်ပြီးတော့စိတ်ထားကောင်းတဲ့လူကြီးတွေတော်တာပါပဲပုံကိုယ်တွေပေါ်ပြီးမဲ့သူတို့ကတွေးကြတဲ့အခါမှာတချို့ပုံကဘလို့တွေးလဲဆိုရင်ဒီကနာကိုကြီးမှလေ ရုပ်ကြီးရှိလို့ရှိရင်ရုပ်ကြီးရှိတဲ့အတွက်ကြောင့်အထင်တန်ကျွေးရတယ်အထင်တန်ဟာလာစင်ရတယ်အထင်တန်ရေချိုးရတယ်အဲ့ဒီလိုကျွေးနေစင်နေတာတော့မှသူကခေါင်းကိုက်တယ်ဗိုက်နာတယ်စသည်ဖြင့်ဖြစ်သေးတယ်ရုပ်မရှိရင်သိကောင်းပါပဲဆိုပြီးတော့တစ်ဖက်ဆုံးကိုသူကတွေးလိုက်တော့ရုပ်မရှိတာကောင်းတယ်နန်းရှိတာပဲကောင်းတယ်ဆိုယူလိုက်တော့ရုပ်မရှိတဲ့အရူပပုံကိုညှို့ပြီးတော့အရူပကုသိုလ်ရုပ်မရှိတဲ့ကုသိုလ်တွေလုံလိုက်တော့ရုပ်မရှိတဲ့ပုံမှာရုပ်မရှိတဲ့ပြန်မှာသွားဖြစ်တချို့ကြတော့လေဘလို့တွေးပြန်လဲဆိုရုပ်ကြီးပဲရှိရင်ဘာမှပြဿနာမရှိဘူးခေါင်းကိုက်တယ်ဗိုက်နာတယ်လို့သိနေတာနန်းကသိတာအခုဥပမာဆိုပါဆိုဒီကြောက်တင်ဘုံကြီးရုပ်ပဲရှိတယ်ကျမသူ့ရှိမှာရိုက်လဲသူမသိဘူးနားတယ်လို့လည်းမအော်ဘူးသူ့ရှိမှာပြောနေလဲနားညိတယ်လို့လည်းသူမသိဘူးရုပ်ကြီးပဲရှိတယ်သိစိတ်မရှိဘူးဗိုက်နာတယ်ခေါင်းကိုက်တယ်လဲနားကျင်နာမှာပေါ့နေဘူးလဲသွားထားရင်လဲပူတယ်လို့သူမအော်ဘူးသိစိတ်မှာမရှိတာကျမတို့တက်ရှိတယောက်ရုပ်ကြီးရောနံရောရှိတဲ့သူကနေဘူးလဲသွားလိုက်ပူတယ်ပူတယ်អော်လာတယ်။យោគាပူလာတာကိုနံကသိလို့ဒါဆိုရင်ဒီနံလေးရှိနေလို့ဒါဟိုတိဒီတိလိုက်တိနေရတာ။နံမရှိရင်ဘာမှမသိငြိမ့်နေတာပဲနိဗ္ဗာန်ပဲ။ဒါဆိုရင်យោគပဲရှိပြီးတော့နံမရှိတာကောင်းတယ်လို့တွေးထက်လိုက်တော့အဲ့ဒီအတိုင်းပဲနံလုံးဝမရှိយោគကြီးပဲရှိတဲ့រូបပြင်မှာအတင်ရက်ပုံကြီးသွားရောက်သွား။ကဘာ900တက်ရှိတယ်။သွားရင်တကယ်တမ်းတော့သူတို့တွေးခေါ်နေသည်မှန်သလားမှားသလားဆိုရင်မမှားဘူးရှင်သူတို့တွေးခေါ်သည်မမှားဘူးသို့တော်လည်းမမှန်ဘူးသဘောပေါက်တယ်နော်မမှားဘူးပြည့်စုံတဲ့အထိမမှန်ဘူးသူတို့သည်မမှားဘူးဆိုတဲ့ကြောင့်အချို့တဝက်မှန်တယ်ဘလို့တွေးရမှာလဲရုပ်ရှိတာလည်းမကောင်းဘူးနာရှိတာလည်းမကောင်းဘူးရုပ်ကောနဲ့ရောဘာမှမရှိမှကောင်းတာအဲ့ဒီလိုဖြစ်အောင်မတွေးလိုက်တဲ့အတွက်ကြောင့်ဒီပိုင်းတော့ပဲသူတို့အတွေးကမှန်ပြီးတော့တော်ဝက်တိတိကကြံနေသေးတဲ့အတွက်ကြောင့်အဲ့ဒီလိုအပြစ်ရှိတဲ့အရက်တွေရောက်သွားပါလေ။ဒါကြောင့်သိချမှုရမ်းမှာအရူပစိတ်ဆိုတာတဏှာစိတ်မဟုတ်ပါဘူးအထင်မသေးပါနဲ့။အင်မတန်အစစ်မြင့်တဲ့ပြင်စမဇန်စိတ်ကြီးပါ။အစစ်မြင့်တဲ့ပြင်စမဇန်စိတ်ကြီးဖြစ်တော်လဲဒီနေရာမှာအတုံးမချချက်တဲ့ယူခါမှာအရူပဘုံလောက်ပဲလမ်းဆုံးသွားကြတယ်။အဲ့တော့ကျေးဇူးတော်ရှင်မြတ်စွာဘုရားကတော့သာသနာတွင်ဆိုတဲ့ဘုရားဆုံးကနေတွေ့တဲ့အချိန်မှာမြတ်စွာဘုရားကအာရူပကုသိုလ်လုပ်ရင်အာရူပဝိဘက်ဖြစ်တယ်။အာရူပမှာအာကာကုသိုလ်လုပ်ရင်အာကာဝိဘက်ဖြစ်တယ်။ဘုရားယဟန်တာတွေကြတော့အာကာဇံကအာကာကရိယာဖြစ်သွားတယ်။သူနီတူစွာဝိညာဉ်သူနီတူစွာအာကေသူနီတူစွာနေဝဒီတိုင်းသွားပါမယ်။ဒါကြောင့်ကုသိုလ်က၄မျိုးရှိရင်ဝိဘက်ကလည်း၄မျိုးကရိယာလည်း၄မျိုးရှိပါတယ်အဲ့တော့မြင်အောင်ကကုသိုလ်ဆိုတာကပုထုဇဉ်နေသောတာပန်တက္ကရာကံနေရအောင်ပြုလုပ်တဲ့အကြောင်းကောင်းကိုကုသိုလ်ခေါ်ပါတယ်အဲ့ဒီအကြောင်းကောင်းပေါ်မူတည်ပြီးတော့နောင်ဘဝတွေမှာဖြစ်မဲ့အကျိုးဝိဘက်ပဋိသင်္ဍေဘဝေသုတိတွေကိုတော့ဝိဘက်လို့သုံးပါမယ်ကရိယာကြတော့ဖရာယဟန္တာနဲ့သာဆိုင်တဲ့အရူပဇံများဖြစ်ပါတယ်ရူပဇံက၅မျိုးအရူပဇံက၄မျိုးဆိုရင်ဇံ၉မျိုးဖြစ်သွားပါတယ်။ရူပပြင်စမဇံတဲ့အရူပပြင်စမဇံအစ်မြင်ပါတယ်။အရူပပြင်စမဇံမှာ၄မျိုးရှိပါတယ်။အာကာပြင်စမဇံ၊ဝိညာပြင်စမဇံ၊အာကိဉ္ပြင်စမဇံ၊နေဝပြင်စမဇံဆိုပြီး၅မျိုးထပ်ကွဲပါတယ်။အဲ့ဒါတွေဒီပြင်စမဇံကြီးပဲဖြစ်ကြောင်းဇရားထဲမှာမပါပါဘူး။စောင်းတီထဲမှာမပါပါဘူး။သို့တော်လည်းတင်ကေတအယပြင်စမဇံဖြစ်ကြောင်းကိုအမဲလုံးလေးနဲ့သင်္ကေတပြထားတာတတိထားတော့ဘူးပါအရူပကုသိုလ်လေးဝိဘက်လေးကရိယာလေးအကုန်လုံးသော12ပါးလုံးသည်အမဲလုံးသောဥပိ္ခာသာဟဂုတ်ကြီးဖြစ်ပါတယ်ဟုတ်ပါလားရှင်ရူပပြေစမဇံလေးအမဲလုံးဥပိ္ခာသာဟဂုတ်ဖြစ်ပါတယ်ရူပပြေစမဇံမှာဇံအင်္ဂါဘယ်နှစ်ပါးရှိလဲလို့ကြည့်ရင်ဥပိ္ခာဧကကရာဆိုတဲ့ဇံအင်္ဂါ2ပါးရှိရင်အရူပပြင်စမဇံဒီလေဇံအင်္ဂါဘယ်နှစ်ပါးလဲပြောရင်2ပါးပဲရှိပါတယ်ဥပိ္ခာဧကကတာဒါကြောင့်ရူပစိတ်15ပါးကြတော့ဇံအင်္ဂါတွေပေါ်မူတည်ပြီးတော့ပတုတာစပြင်စကွဲပါတယ်ဇံအင်္ဂါ5ခုပါရင်ပထမဇံဇံအင်္ဂါ3ခုပါလို့ရှိရင်တတိယဇံဇံအင်္ဂါ2ခုပါရင်လို့ပြောရင်သရုတ်ထဇံလားပြင်စမဇံလားခွဲပြောရတော့တယ်ဇံအင်္ဂါ2ခုကဘယ်ဇံအင်္ဂါလဲတော့ပေါ်ရတော့ဥပိ္ခာဧကကတာဇံအင်္ဂါ2ခုဆိုရင်ပြင်စမဇံဒုက္ခဧကကတာဆိုတဲ့ဇံအင်္ဂါ2ခုဆိုရင်သရုတ်ထဇံအင်္ဂါပေါ်မူတည်ပြီးတော့ဇံတွေကွဲသွားတယ်ရူပဇံအရူပဇံကြတော့အကုန်လုံးပြင်စမဇံဆိုတော့ဇံအင်္ဂါလုံးဝမကွဲဘူး သူတို့ကြတော့ဘာကွဲလဲဆိုသူတို့ရဲ့အာယုံပြူရာကွဲတယ်။ကောင်းကင်အကာကိုအာယုံပြူတာရှိတယ်။ဝိညာဉ်ဆိုတဲ့စိတ်ကိုအာယုံပြူတာရှိတယ်။စိတ်ကိုပြန်အာယုံပြူတာရှိတယ်။အာကင်ကအသေးစိတ်နောက်မှပြောတော့မယ်အခုမပြောတော့ဘူး။နောက်တစ်ခုကနေဝတင်ညာနာတင်ညာဆိုတော့တင်ညာလေးကိုအာယုံပြူတာရှိတယ်။အဲ့ဒီအာယုံပြူတယ်ပေါ့မူတည်ပြီးတော့အရူပပြင်းစမစံစိတ်ပြီး၄မျိုးကွဲသွားတယ်ရှင့်။ဒါကြောင့်အရူပဒီအရူပစိတ်၁၂ပါးလုံးဒီဘယ်ဇံလဲလို့ပြောရင်ပြစ္စမဇံကြီးပဲပြစ္စမဇံကြီးပဲမှာဇံအင်နာကရောနှစ်ပါးကြီးပဲအတူတူပဲဆိုတော့သူ့ကိုဖြတ်ဖြတ်ပြီးတော့ဥပိ္ပခာဧကဂရာတိဟုသောဇံအင်ကနှစ်ပါးနဲ့တကွာဖြစ်သောအရူပဝဆရကုသိုလ်အာဂါသနေသယရဏစိတ်တပါးလို့မဆိုတော့ဆိုကြတယ်ဆိုရင်အညာကိုဆိုရမှာဥပိ္ပခာဧကဂရာတိဟုသောဇံအင်ကနှစ်ပါးနဲ့တကွာဖြစ်သောဆက်နှလုံးပြောင်းဆိုရမှာအဲ့တော့မဆိုတော့တိလိုက်တော့အနေလုံးလေးမြင်တဲ့ဥပိ္ပခာသဟဂုံကိုသင်္ကေတပြုထားရင်သူ့ရဲ့ဇန်ဒီပြစ္ဆမဇန်အစ်စ်နဲ့ဇန်အင်္ဂါဒီနှစ်ခုစင်တူကြီးတဲ့ဥပိ္ပခာဧကဂရာကြီးပဲလို့သိပါစေတဲ့။နားလည်ပါလိမ့်နော်။ဒါဆိုရင်အရူပစိတ်ဒီ12ပါးအရူပစိတ်12ပါးဒီအရူပဘုံမှာညာသောအာဖြင့်ဖြစ်တဲ့အတွက်ကြောင့်အရူပဝစ္စရစေအရူပဘုံမှာညာသောအာဖြင့်ဖြစ်တယ်ပြောတဲ့အတွက်ကြောင့်နည်းနည်းချင်းချင်းကာမဘုံရူပဘုံတွေမှာလည်းဖြစ်သေးတယ်လို့သိပါတဲ့။နားလည်ပါလိမ့်နော်။အဲ့တော့ရူပစိတ်15ပါးအရူပစိတ်12ပါးပေါင်းလိုက်လို့ရှင်ဒီစိတ်12ပါးလုံးဒီညှင်းညက်တဲ့စိတ်ကြီးပဲဖြစ်တဲ့အတွက်မေဟကုတ်စိတ်ပါ။ဒါဆိုဓမ္မမိတ်ဆွေတို့နည်းနည်းမေးကြည့်ခြင်းရမလားမသိဖြစ်။ရမလား။နည်းနည်းမေးကြည့်မယ်နော်။အရူပစိတ်12ပါးလုံးဒီဘယ်ဇန်ကြီးပဲဖြစ်ပါလဲ။အဲဒါတော့တော့မှတ်မိပါလေ။ရူပစိတ်ပေါင်းဘယ်လောက်ရှိပါလဲ။15ပါးနေကြည့်ပြစီရူပစိတ်15ပါးမှာပထမဇန်စိတ်ဘယ်နှပါးရှိပါလဲပုံမှန်ပါပါတယ်ရေတက်ပြပါဆိုရင်ရူပဝဆရာကုသိုလ်စိတ်ထဲမှာပထမဇန်1ရူပဝဆရာဝိပစိတ်5ပါးထဲမှာပထမဇန်1ရူပဝဆရာကရိယာ5ပါးထဲမှာပထမဇန်1ဆိုတော့ပထမဇန်စိတ်ပေါင်းပြီးသုံးပါရေတက်ပါဆိုကုသိုလ်ပထမဇန်1ဝိပပထမဇန်1ကရိယာပထမဇန်1ဒုတိယဇန်စိတ်ကိုရှင်သုံးပါပါပဲတတိယဇန်စိတ်လည်းသုံးပါသရုတ်တဇန်စိတ်လည်းသုံးပါကရိယာဇန်စိတ်လည်း sorry ပြင်းစမဇန်စိတ်လည်းသုံးပါဆိုတော့အရူပစိတ်မှာပထမဇန်ဒုတိယဇန်တတိယဇန်သရုတ်တဇန်ပြင်းစမဇန်ထိ၅မျိုးလုံးမရှိဘူးလားရှိတဲ့နေရာမှာပြင်းစမဇန်ဒီဘယ်နှပါးပါလဲသုံးပါပါအရူပစိတ်၁၂ပါးလုံးဒီဘာဇန်ကြီးပဲလေဒါဆိုရင်ပေါင်းလိုက်ကြဆိုရူပမှာပြင်းစမဇန်က3အရူပမှာပြင်းစမဇန်က12ဆိုရင်မဟေကုတ်စိတ်28ပါးလုံးပါလေပြင်းစမဇန်ဘယ်နှပါးလဲ15ပါးတော့ပါလေရှင်ညီမလားရှင်ညီနေနော်အဲ့ဒါလေးကကျွန်တော်တို့ဒါသိယုတ်ခွဲတဲ့ခေါ်ပါတယ်ရူပစိတ်ပေါင်း15ပါးရှိရူပစိတ်ပေါင်း15ပါးမှာကျမတို့ကြည့်လိုက်တဲ့အခါမှာပထမဇန်စိတ်ပေါင်းပြီး3ပါးရှိဒုတိယဇန်စိတ်ပေါင်း3ပါးတတိယဇန်စိတ်ပေါင်း3ပါးသရုတ်တဇန်စိတ်ပေါင်း3ပါးပြင်းစမဇန်စိတ်ပေါင်း3ပါးပေါင်းလိုက်တော့ရူပစိတ်15ပါးဟုတ်ပါလားရှင်ကဲအရူပဒါရူပစိတ်15ပါးကိုခွဲလိုက်အရူပစိတ်12ပါးကိုကျမတို့ကြည့်အောင်မယ်အရူပစိတ်12ပါးကိုကြည့်လိုက်တဲ့အခါမှာအရူပစိတ်ပေါင်း12ပါးမှာပထမဇန်ဒုတိယဇန်တတိယဇန်သရုတ်တဇန်ပြင်းစမဇန်ကြည့်တယ်ပထမဇန်ရှိပါလားဒုတိယဇန်စိတ်တတိယဇန်စိတ်သရုတ်ထဇန်စိတ်ပြင်းစမဇန်စိတ်ဘယ်နှပါးရှိပါလဲ12ပါးရှိပါဒါဆိုရင်အရူပစိတ်ပေါင်း12ပါးလုံးမှာဘယ်ဇန်ကြီးတာရှိပါလဲပြင်းစမဇန်ကြီးတာရှိပါလဲပေါင်းလိုက်တော့အရူပစိတ်12ပါးပြန်ဖြစ်ပါဟုတ်ပါလားရှင်ရူပစိတ်15ပါးအရူပစိတ်12ပါးပေါင်းလိုက်လို့ရှိရင်ဒီစိတ်ကိုဘာလို့ခေါ်ပါလဲမဟေကုတ်စိတ်လို့ခေါ်ပါမယ်။မဟေကုတ်စိတ်ပေါင်းဘယ်လောက်ရှိပါလဲ ?28 ပါး။မဟေကုတ်စိတ်28ပါးထဲမှာပထမဇန်စိတ်ဘယ်နှပါးရှိပါလဲ?ပထမဇန်စိတ်ဒီရူပမှာပဲရှိတယ်။အရူပမှာမရှိတော့မဟေကုတ်စိတ်28ပါးလုံးမှာပထမဇန်စိတ် သုံးပါးပဲရှိပါမယ်။ဒုတိယဈာန်စိတ်ပေါင်းသုံးပါးပဲရှိပါမယ်။တတိယဈာန်စိတ်ပေါင်းလည်းသုံးပါးပဲရှိပါမယ်။သတုဒ္ဓဈာန်စိတ်ပေါင်းလည်းသုံးပါးပဲရှိပါမယ်။ကျင်းစမဇန်စိတ်ပဲကျန်ပါတော့လေ။မေဂုစိတ်28ပါးထဲမှာကျင်းစမဇန်စိတ်ပေါင်းစံငါးပါးကရူပပြင်စမဇန်၃ရေအရူပပြင်စမဇန်၁၂ကိုပေါင်းလိုက်တော့မဟေကုစိတ်28ပါးမှာပြင်စမဇန်15ပါးရှိပါလိမ့်ရှင်ဟုတ်ပါလားဒါဆိုရင်ကျမတို့ကမဟေကုစိတ်28ပါးကိုပေါင်းထည့်လိုက်တဲ့အခါမှာပထမဇန်စိတ်၃ပါးဒုတိယဇန်စိတ်၃ပါးတတိယဇန်စိတ်၃ပါးသတုဒ္ဓဇန်စိတ်၃ပါးပြင်စမဇန်15ပါးဆိုတော့ပေါင်းလိုက်အားလုံးပေါင်းစီဘယ်လောက်ပြန်ဖြစ်သွားလဲ29ပြန်ကိုက်သွားပါလေဟုတ်ပါလားရှင်ချက်သွားပါလားရှုပ်သွားပါလားလိုက်နိုင်ပါလားရှင်မြင်နေတော့ဒါဆိုရင်ရူပစိတ်15ပါးကိုကြည့်လိုက်ရင်ဇန်စိတ်ဘယ်နှမျိုးရှိပါလဲ5မျိုးရှိပါမယ်အရူပကိုကြည့်ရင်ဇန်စိတ်5မျိုးတည်းအပါပဲရှိပါလေပြည့်စုံမဲ့ဇန်ပဲရှိပါမဲဟဲကုန်29ပြန်ကြည့်တော့လေဇန်ဘယ်နှမျိုးပြန်ဖြစ်ပြန်အောင်လဲ5မျိုးဖြစ်ပါအဲ့ဒီလိုရူပအရူပစိတ်မှန်တရွေ့ဒီရိုးရိုးစိတ်တွေမဟုတ်ဇန်နဲ့ရှင်တဲ့စိတ်တွေဖြစ်တဲ့အတွက်ကြောင့်ရူပစိတ်တွေလည်းဇန်နဲ့ရှင်ပါတယ်အရူပစိတ်လည်းဇန်နဲ့ရှင်ပါတယ်ပေါင်းလိုက်ရင်မဲဟဲကုန်စိတ်29ပါးသည်ရူပအရူပစိတ်တွေပေါင်းထားတဲ့မဲဟဲကုန်စိတ်29ပါးသည်ဇန်နဲ့ရှင်တဲ့အတွက်ကြောင့်ဇန်စိတ်ကြီးပါပဲကာမစိတ်တွေနှိုင်းစာရင်အိမတဲ့သာလုံးနဲ့အတွေ့အကြုံမြင့်မြတ်တဲ့မဟေကုစိတ်ဖြစ်ပါတယ်။ဒါကြောင့်အဲ့ဒီလိုမဟေကုစိတ်29ပါးရူပအရူပလို့ပြောတဲ့အတွေ့အကြုံရူပဆိုတဲ့နာမည်အရူပဆိုတဲ့နာမည်ပါနေတဲ့အတွေ့အကြုံလောကီလားလောကုတ္တရာလားလို့မေးရောလောကီပါပဲ။ကာမရူပအရူပလောကသုံးပါးလဲရင်လောကီကိုရူပဆိုတော့ဘယ်ဘုံမှလဲမှာတဲ့။ရူပဘုံမှလဲမယ်။အရူပဆိုတော့အရူပဘုံကလဲပါမယ်လဲပါမယ်ဆိုရဲလောကီလားလောကုတ္တရာလောကီကြီးပါပဲရှင်ဒါဆိုရင်မဟေကုစိတ်29ပါးပြီးဇန်စိတ်ကြီးပဲဆိုအဲ့ဒီဇန်ဒီဘာဇန်လဲရှင်လောကီဇန်လို့ပြောစာမေးပွဲတွေမှာဒါမှမဟုတ်ခုဒီတင်ကြတဲ့နေရာမှာလေနိုင်ငံငံတော်တန်ခါမှာနိုင်ငံဖွဲ့ကကျင်းပတဲ့လူပုဂ္ဂိုလ်တွေအတွက်ဒီအပြီးဒီမှာစာမွေးဆောင်ရှိပါတယ်အဲ့ဒီမှာဖြေဖို့ပဲမကြည့်ရပါဘူးနော်မကြည့်စေကမူအဲ့ဒီမှာမေးတဲ့မေးခွန်းတွေကဘယ်ဟာဘလို့ဆိုတီးမိခောက်မိမကောင်းလားကောင်းတဲ့အချင်းကိုယ်တွေတူတွေတူမတွေမီးတွေမြစ်တွေအဲ့ဒါအပြီးတမှာတင်တန်းတက်တဲ့ဆောင်းဝဲဖြေတဲ့ပိုးပိုးရေဖွားဖွားရေជីជីရေပပရေစသည်ဖြင့်ပေါ့မေးခွန်းတွေယူလိုက်ကိုကြည့်လိုက်တာနဲ့အဲ့ဒီအချင်းကိုကိုနည်းနည်းပါပါတီးမိခောက်မိမကောင်းလားဟာပဲပေါ့လောကီဇန်စိတ်လို့ပြောလိုက်တာနဲ့ဓမ္မမေးစရာတောက်ခနဲ့ပြောရမယ်လောကီဇန်စိတ်ပေါင်းဘလောက်လဲနစခုမရှိတယ်ရှင်ဟုတ်ပါလားလောကုတ္တရာဇန်စိတ်လို့ပြောလိုက်တောက်ခနဲ့ပြောလိုက်40လောကုတ္တရာစိတ်ချင်း40ဟုတ်လားလောကီဇန်စိတ်ကနစခုလောကုတ္တရာဇန်စိတ်က40ပေါက်ထည့်လိုက်နဲ့ဇန်စိတ်ပေါင်းဒါပဲပေါ့ဟုတ်ပါလားဒါကြောင့်မဟေကုစိတ်29လို့မပြောဘဲနဲ့နောက်တနည်းပြောင်းပြောရင်လောကီဇန်စိတ်ပေါ့လောကီဇန်စိတ်တနည်းပါစိတ်လေမဟေကုစိတ်ပေါ့မဟေကုစိတ်ပေါင်းဘယ်လောက်ရှိပါလဲ29လောကီဇန်စိတ်မဟေကုစိတ်29ပါးကိုသူစိတ်တွေသူစိတ်တွေအလိုက်ဇန်နေဇန်နေအလိုက်ဝေဖန်တာဖြစ်ပါတယ်ဒီဒီလိုက်နိုင်ပါလားရှင်ကျမတို့ဟိုကျမတို့တင်ရိုးထုံးတဲ့စင်လာတိုင်းကျမတို့မတင်ဘူးနော်ဒါမေးစီလိုလွယ်လွယ်ကူကူကျင့်စဉ်ပိုင်းနေနဲ့ပါတွဲမိပေါ့အဲ့ဒီလိုလေးလာတာကိုကျမတို့အပြီးဒီမှာအသုံးလေးနည်းနည်းပြောပါမယ်ဇန်အားဖြင့်ဝေဖန်တာဖြစ်တဲ့အတွက်ကြောင့်လောကီဇန်စိတ်တွေဖြစ်တဲ့ရူပဇန်စိတ်အရူပဇန်စိတ်ရူပဇန်စိတ်လို့ပြောလိုက်ဓမ္မမိတ်ဆွေများအနေနဲ့ပါဒုတာစပိစငါးမျိုးလုံးအရူပဇန်လို့ပြောလိုက်ရင်ပြင်စပဲရှိတယ်ဒီလိုမြင်ရတယ်မဟေကုစိတ်လို့ပြောရင်ပါဒုတာစပိစအကုန်ရှိတယ်ဟုတ်ပြီနော်ဒါကြောင့်လောကီဇန်စိတ်မဟေကုဇန်စိတ်တွေကိုဇန်နေအားဖြင့်ဝေဖန်တယ်ဇန်အားဖြင့်ဝေဖန်တာကိုဇန်ကိုပါဠိလိုဘယ်လိုသုံးပါမလဲဇာနာဇန်ကတစ်မျိုးထဲလားအမျိုးမျိုးကွဲနေလားအမျိုးမျိုးကွဲတယ်ပထမဇန်လည်းရှိတယ်ဒုတိယဇန်လည်းရှိတယ်တတိယဇန်လည်းရှိတယ် အမျိုးအစားတွေအများအပြားကွဲနေလားအမျိုးအစားတမျိုးတည်းလားအများအပြားဖြစ်နေတာလားအများအပြားဖြစ်တဲ့အတွက်ကြောင့်အဘိဓမ္မာကလေထူးခြားတဲ့စကားလုံးသုံးနေမြားပြားဆိုတဲ့စကားလုံးမှာမြားတာမယူဘဲနဲ့ပြားတာယူလိုက်တော့ဇန်ဘယ်မျိုးပြားလဲလို့ပြောရင်ဇန်ငါးမျိုးပြားတယ်ရူပဇန်ဘယ်မျိုးပြားလဲငါးမျိုးပြားပြားတယ်ဆိုတာပြားချက်သွားတာပြောတာမဟုတ်တော့လုံးရကားနေပြားတာမဟုတ်မြားပြားချင်းကျမတို့ပြီးဒီမှာအဲ့လိုစကားလုံးလေးတွေရှင်းတော့သုံးထားတယ်အဲ့တော့အဲ့ဒါကိုကျမတို့ကယူယူပြီးတော့ခါလေးတွေကိုထိန်းနေနေနဲ့သုံးနေပေါ့အဲ့တော့ရူပဇန်စိတ်မှာဇန်ဘယ်နဲ့မျိုးပြားတယ်လဲငါးမျိုးပြားပါလေအရူပဇန်စိတ်မှာဇန်ဘယ်နဲ့မျိုးပြားလဲတမျိုးပဲပြားပါလေမဲကိုစိတ်28ပါးလုံးမှာဇန်ဘယ်နဲ့မျိုးပြားပါလေငါးမျိုးပြားတာကိုပါဠိလို့ပြောတော့တယ်။ပြားတာကိုပါဠိလို့ဗေဒာလို့သုံးတယ်။အဲ့ဒီခဏလေးခဏလေးမရင်းနဲ့ဟုတ်ရှိ။ပြားတဲ့ဗေဒာလေးကိုဘေပုံလေးရေးအောင်မယ်။ပြားတဲ့ဗေဒာကိုဘာကုန်နဲ့ဗေရတယ်ရှိ။ဗေဒာ။ဗေဒာဆိုအပြားလေ။ခဏလေးမရေးပါနဲ့ဦး။နောက်တစ်မျိုးရေးအောင်မယ်။ကျွန်တော်တို့တိထားတဲ့ဗေဒာကပါလက်ဆိုင်နဲ့ဗေဒဗေဒတွေ့ဘူးပါလိမ့်မယ်ဟုတ်ပါလားဗေဒကနေဗေဒလည်းဖြစ်လာတာလေဟုတ်တယ်နော်ခဏလေးမရေးနဲ့ဩကျွန်တော်တို့တီတီသားလေးတွေကြောင်းကြည်ညာနဲ့တွဲမယ်ရူပဗေဒဟုတ်လားရှင်ရုပ်ကြီးနဲ့ပတ်သက်ပြီးလေ့လာတဲ့ကြီးညာရက်ကိုရူပဗေဒဒီပါလက်ဆိုင်နဲ့ဗေဒဗေဒကကြီးညာရက်ကြီးညာရက်ဘာသာရက်ဟုတ်ပြီနော်ဘာကုန်းနဲ့ဖြေတာကအပြာမတူတဲ့အတွက်ကြောင့်ဖြေကျင်တာနဲ့ဖြေဆိုပြီးတော့ဖြေလို့မရပါဘူးရှင်ဘာကုန်းနဲ့ဖြေရပါမယ်အဲ့တော့ခဏလေးရုပ်တည်နဲ့ပတ်သက်ပြီးတော့လေးလာတဲ့ပညာရက်ကိုရူပဖြေကြဓာတ်တည်နဲ့ပတ်သက်ပြီးလေးလာတဲ့ဖြေပညာရက်ကိုဓာတုဖြေကြအပင်နေနဲ့ပတ်သက်ပြီးလေးလာတဲ့ပညာရက်ကိုရုက္ခဗေဒရုက္ခလို့မဆိုရုက္ခဗေဒတတဝါရီနဲ့ပတ်သက်ပြီးလေ့လာတဲ့ကြီးညာကြတော့တတဗေဒအသက်တွေနဲ့ပတ်သက်ပြီးလေ့လာတော့ဇီဝဗေဒဟုတ်လားရှင်ကျွန်တော်တင်ပူတာပဲဟုတ်တယ်နော်အဲ့ဒီဗေဒတွေအကုန်လုံးဒီဘာလက်ဆိုင်နဲ့ဗေဒဘာကုန်းနဲ့ဗေဒကအပြာရေးလို့ရပါလိမ့်မယ်အမေရောတစ်ခါလေးပြောပြလိုက်တာနော်ဆွဲတော့နားထောင်တော့တစ်ခါဆွဲလိုက်ရတော့တစ်ခါဆွဲနှစ်ခါဆွဲပြီးတော့အိမ်ကြတော့တစ်ခေါက်ဖတ်တော့တစ်ခါဆွဲခဏခဏဆွဲပါများတော့လွတ်လို့မရတော့နော်မလွတ်နိုင်တော့ဆွဲလန့်သွားပြီဆိုရင်အဆင်ဖြစ်သွားမယ်နော်ဒါတိုင်းနိုင်ပါလားတိုင်းနိုင်ပါလားနော်မလိုက်နိုင်နဲ့နားထွေးနေတဲ့ဓမ္မမေဆွေများရှိနေပါလားရှင်မြင်နေလားမသိသေးလားပြောင်းပြုံးပြုံးလေးပြန်ကြည့်ပြပြုံးတာဘာပြုံးလေးလဲအာနာပြုံးလားဒီလောက်ပြောမယ်ကျွန်တော်တို့လည်းနားမလဲဘူးကျွန်တော်တို့လည်းနားမလဲဘူးလို့ပြောချင်တာပါလားနားလေလို့ပြုံးတာပါလားဩနားလေပါလေနားမလဲတဲ့ဓမ္မမိတ်ဆွေများရှိနေပါလားအဲ့နေပါနော်ဆောင်းမိတ်ဆိုတာပြုံးမယ်ပြုံးပြရဘာမှလည်းမဖြေတော့ကျွန်မကမသိဘူးဖြစ်နေတယ်တိုင်းနေပါလားအန်တီတို့ကလိုက်နေအဲ့နေပါနော်အဲ့တော့ဒီအပိုင်းကလေမြင့်တဲ့အပိုင်းဖြစ်ပါလေကျွန်တော်ဒီမှာမှာဒီအပိုင်းကခက်တဲ့အပိုင်းလေးတွေတော့ဒါပေမဲ့ကျွန်မကျွန်မမိတ်ဆွေတို့အထင်ကြီးတယ်အထင်ကြီးဆိုတော့ကျင်းစင်ပဲလဲသွားတာဆိုလေလူကြီးများလဲဖြစ်တာတချောင်းရင်နောက်တစ်ခုကဝိတ္တဝိစာရပီတိဒုက္ခဧကဂရာဓိဥသောဇေယင်္ဂါငါးပါးနဲ့တကွာဖြစ်တော့ရူပဝဇ္ဇကုသိုလ်ပထမဇန်စိတ်တပါဆုံလိုက်ရတယ်ဆိုလို့တချောင်းဆုံးမွားလေဓိဥသောဖြစ်တော့ငါးပါးနဲ့တကွာဖြစ်တော့ဒီလိုတွေဆိုတာသိတင်မှန်းနေအဲ့တော့အတိအယ်မသိပဲနဲ့ကလေးများဆိုရင်တော့ကျမတို့တန်းမှာအော်လာအိုဆိုတာဆိုသုံးခေါက်ဆိုနမရသေးနောက်တစ်ခေါက်ဆိုမရှင်းတူသူ့အပိုင်းနဲ့ရောင်းမှရှင်းပြရတယ်။ဘာနဲ့တူလဲဆိုရင်ကကြီးခါကွေး ABCD တင်းနေတယ်လို့ပဲဒီအချိန်မှာကဆိုတာဘာလဲမမင်းနဲ့ခဆိုတာဘာလဲမမင်းနဲ့စိုးတဲ့ရမယ်စလုံးကိုဆွဲနေရမယ်ဒါလည်းလူအချက်ပြီးပြီဆိုမှတဖြည်းဖြည်းချင်းကဆိုတာဘာပြောပါလဲခဆိုတာဘာပြောပါလဲ A ဆိုတာဘာတဖြည်းဖြည်းချင်းတင်ရတယ်အခုကျမမိတ်ဆွေတို့ကြတော့အဲ့လိုမဟုတ်ဘူးနော်တခါလေးပဲစိုးရတဲ့ဟာဘာကြောင့်လဲဆိုတာတခါလေးရှင်းရင်းနဲ့အခုဒါတခါလေးတည့်ရုပ်ဖဲလိုက်တာပဲဒါကြောင့်ဇာနာဗေဒဇံအပြားအပြင်ဝေဖန်တော်ကိုဇာနာဗေဒသုံးတဲ့အတွက်ကြောင့် รูปาวัชราสิสังอาบากูสานาบิดาอัพยาอาภิวิพันมาลูสามีกูมีกูมีวีบ่รูปาวัชราสิสังอาบากูสานาบิดาสังอัพยาอาภิวิพันมาลูเจ้ามาตัวนี้รูปาวัชราสิสังอาบามาสังอัพยาเนวิพันเนาะประถมเมษันประถมเมษันต้องมาลูพี่มาโยประถมเมษันสิฉันได้สันสิมจูเลยประถมสันสิตรงบาดุติยะสันสิตรงบาตติยะสันสิตรงบาตรุฑะสันสิตรงบาปิสมะสันสิตรงบาปังรูปาวัชระสิ15บาหุบล่ะสิได้บ่มล่ะแล้วตะเพ็ดตั้วอุ๋มเอารูปาวัชระสิ12บาคูสานะเบิดอัปยาอาหิเวพันบาลูပြောยินปัทเทมะสันสิมะชีมะชีมะชีได้ไกลพออะไรอันนี้โหพอดาแลอ่ําเพมะชีดาอติณีดาดีเป็นเลยเอ้อล่ะหมั่นอาก้าวนี่ล่ะหมั่นนี่ดาเว้ยรูปัทเทมะสันสิมะชีดุริยะสันสิมะชีตติยะสันสิมะชีสโรฏฐะสันสิมะชีปิสมะสันสิ12บาဟာအရူပါဝစရာစိတ်12ပါနိုင်နိုင်ပါလားရှင်အစ်စ်မြင်လာမယ်မဟေဂုတ်စိတ်29ပါးကိုဇာနာဗေဒအပြားအားဖြင့်ဝေဖန်ပါပထမဇန်စိတ်3ပါးဒုတိယဇန်စိတ်3ပါးတတိယဇန်စိတ်3ပါးသရုတ်ထဇန်စိတ်3ပါးပြေစမဇန်စိတ်ဆိုရည်15ကြရင်ရူပ3အရူပ12ပေါင်းနဲ့15ဆိုတာသိရမယ်။ဘာမဟေကုတ်စိတ်29ပါးလိုက်နိုင်ပါလားရှင်။ခက်နေလား။မခက်ဘူးနော်။ဒါဆိုမိကုန်းလေးတစ်ပုတ်မေးဦးမယ်။မိကုန်းလေးတစ်ပုတ်ကြောင်းမေးမယ်နော်။စဉ်းစားပြီးမှဖြေပါမမှားဘူးနော်ဒီမှာမေးစီညာ။ရူပဝစရကုသိုလ်စိတ်၅ပါးကိုဇာနာဗေဒအပြားအားဖြင့်ဝေဖန်ပါဗာမေစီများမမားရဘူးနော်ရူပဝစရကုသိုလ်စိတ်၅ပါးကိုခုနအခက်ပြောပြီးခုအလွယ်ပြန်စင်းတာရူပဝစရကုသိုလ်စိတ်၅ပါးကိုသာနာဗေဒအပြားဖြင့်ဝေဖန်ပါဆိုရူပကုသို၅ပါးထဲမှာပထမဇန်ဘယ်နှပါးရှိလဲနေ့လေးအဲ့ဒါဆိုမှလေဆိုမယ်လေပထမဇန်စိတ်တပါးပဲလေဟုတ်လားပြန်ကြည့်လေကိုယ်အလုံးလေး၅လုံးကိုကြည့်လေပဆိုတာဘယ်နှလုံးပဲရှိလဲနေ့လေးပထမဇန်စိတ်ဒုတိယဇန်စိတ်တတိယဇန်စိတ်သရုတ်ထဇန်စိတ်ပြေစံဇန်စိတ်ပေါင်းလိုက်ရင်ဘာ၅ပါးလဲရူပဝစရာကုသိုလ်ဟုတ်လားကျွန်တော်တို့ဒီဒီမှာလေမှားလားမှန်လားဆိုတာဘေးကလူမေးကြမလို့ရှင့်ကိုယ့်အကူပြန်ပေါင်းရင်သိတယ်ရူပဝစရာကုသိုလ်စိတ်၅ပါးဖြစ်ရမှာက၄ပါးဖြစ်နေလည်းမှားနေပြီ၆ပါးဖြစ်နေလည်းမှားနေပြီ15ပါးဖြစ်နေလည်းမှားနေပြီငါဆို၅ပဲတွားရမှာဟုတ်ပြီနော်ဘေးကဓမ္မမေးစီသံပွဲလည်းရှိတယ်ဆိုတော့လေတိုင်ပင်လို့လည်းရတယ်ပြောပထမဇန်ဘလောက်ဒုတိယဇန်ဘယ်လောက်လဲမေးစရာလို့လားအလုံးလေးပေါင်းပြီးတော့ကိုယ်စားမှန်လားမှန်လားဟေ့အဖြေပဲ check ကလို့ဟုတ်လားအဖြေပဲ check လို့မှာနော်အဲ့ဒါအဖြေလေးပဲနည်းနည်းပြောပါဆိုတော့ပြောစရာလို့လားပေါင်းကြည့်တစ်ပေါင်းလိုက်ငါးပဲဖြစ်ရအပေါင်းလုံးကြီးရေးရင်းနဲ့လေတစ်ခါတလေ6တွေပါလေဖြစ်နေတော့ကိုယ့်အကူသိရမယ်ပထမပြည့်စမဇန်မှာအထိမှာ9မျိုးပဲရှိရမှာတော်တော်ကြာစက်တမဇန်လေးပါလေပေါ်လာသလားဒါမှမဟုတ်လို့ရှင်လေဒဇန်ဆန်မှာနှစ်ပါးပဲတွဲနေသလားကိုယ့်အကူပြန်သိလို့ရလားမရလားအပြီးဒီမှာအိတ်တိုင်သွားပါလေဒီဒီလိုက်နိုင်လားရှင်ကဲဒါဆိုရင်နည်းနည်းမေးချင်ဦးမှာအရူပဝစရပြောင်းမယ်နော်အရူပဝစရကရိယာစိတ်၄ပါးကိုဟုတ်ရဲ့ပါလေမသိဟုတ်လားကုသိုလ်လေးဝိဘက်လေးကရိယာကိုဇာနာဗေဒအပြားအားဖြင့်ဝေဖန်ပါပထမဇန်စိတ်ဒုတိယဇန်စိတ်မရှိတတိယဇန်စိတ်မရှိသရုတ်ထဇန်စိတ်မရှိဒ ာပဲပေါ့အရူပစိတ်မှန်တည်းပြင်းစမဆန်နဲ့ပြစ်ထည်လို့ဆိုအရူပကရိယာလေးဒီပြင်းစမဆန်လေးပဲပေါ့ဟုတ်ပါပြီနော်အဲ့ဒီလိုလေးမြင်ဖို့လိုပါတယ်ကဲဒီကြော်လေးနားလည်လို့ရှိရင်လောကုတ္တရာစိတ်အကျယ်40ကိုကျမတို့အရင်ဆက်ရှင်းပါမယ်လောကုတ္တရာစိတ်အကျယ်40ကိုကျမတို့ရှင်းရင်းနဲ့ဘာမှပြန်တိဖို့လိုလဲဆိုတော့တယုတ်နေနဲ့တော့မျိုးတူတာဖြစ်တဲ့အတွက်ကြောင့်မေကုတ်စိတ်28ကရူပစိတ်15ပါးကိုဆိုပြီးတာနဲ့သူ့ရဲ့ဆိုပုံဆိုနည်းတဲ့တူတဲ့အတွက်ကြောင့်လောကုတ္တရာစိတ်ကျယ်40ကျော်ဆိုလိုက်တယ်ပေါ့တကျော်ရဲဖြစ်သွား။ဒါနဲ့တင်တဲ့အချိန်ကျတော့ကျမတို့အစဉ်တိုင်းပြန်တင်မယ်။လောကုတ္တရာစိတ်ကိုကျမတို့ဆက်တင်လောကုတ္တရာစိတ်ကိုကျမတို့ဆက်တင်လောက3ပါးဖြစ်တဲ့ကာမရူပအရူပလောက3ပါးတဲ့တာလုံမြင့်မြတ်တဲ့လောက3ပါးမှလွတ်မြောက်တာကိုလောကုတ္တရာလို့သုံးပါတယ်လောကုတ္တရာစိတ်ကိုကြည့်လို့ရှိရင်လောက3ပါးကလွတ်မြောက်ချောင်းစိတ်ကိုကြည့်ရင်လောက3ပါးမှလွတ်မြောက်အောင်ပြုလုပ်တဲ့အချောင်းလည်းပါပါလောက3ပါးကလွတ်မြောက်အောင်ဆိုတဲ့အတွက်ကြောင့်ကာမဘုံရူပဘုံအရူပဘုံသုံးစင်းတဲ့ဒပုံကနေလွန်မြောက်အောင်လုပ်တဲ့ကောင်းမှုကိုလောကုတ္တရာကုထုလို့သုံးပါလေဟုတ်ပါလားကုထုဆိုတာကောင်းမှုကိုလောကထဲမှာလဲဖို့လူဖြစ်ဖို့နတ်ဖြစ်ဖို့ပြင်မာဖြစ်ဖို့လုပ်တဲ့ကုထုမှန်တယ်များဒီလောကီပဲလောကီကုထုလို့သုံးတယ်လူလည်းမဖြစ်ချင်ဘူးနတ်လည်းမဖြစ်ချင်ဘူးပြင်မာလည်းမဖြစ်ချင်တော့ဘူးဘယ်ပုံကမှမဖြစ်ချင်ဘူးကာမရူပအရူပသုံးစင်းဒပုံကလွန်မြောက်အောင်လုပ်တဲ့ကောင်းမှုကြတော့ဘာလို့သုံးလဲလောကုတ္တရာကုထုဒီကြည့်ရှင်းပါလားဒါကြောင့်ကောင်းမှုကုသိုလ်ဆိုအကြောင်းလားအကျိုးလားအကြောင်းအကြောင်းကောင်းချောင်းလုပ်တဲ့နေရာမှာဒီကုသိုလ်အစ်စ်နေပြီဒါမှမဟုတ်ဆိုတော့သင်ခဲ့ပြီကုသိုလ်တွေနဲ့ပတ်သက်ပြီးသင်တဲ့အချိန်မှာဒါလေးနည်းနည်းလေးခွင်းဆက်ပြီးပြောလိုက်ကြအောင်ဆိုကုသိုလ်ဇက်အနေနဲ့ကြည့်ရင်ကုသိုလ်စိတ်တည်အကျဉ်းအားဖြင့်20နဲ့တပါးဟုတ်လားမသိအကျဉ်းအားဖြင့်38ပါးရှိတယ်လို့ဇာတိဗေဒကုသိုလ်လမ်းကြောင်းကြီးကိုဆွဲရင်ကုသိုလ်စိတ်အကျဉ်း27ကုသိုလ်စိတ်အကျဉ်း30ခုဖွဲ့ပြီးကုသိုလ်ဆိုတာကောင်းတဲ့အလုပ်အပြစ်ကင်းသောအလုပ်ကောင်းမှုကုသိုလ်အလုပ်တွေကိုကျမတို့ကြည့်ရင်ကုသိုလ်စိတ်တွေဒီဘာကုသိုလ်တွေရှိလဲလို့ကြည့်လိုက်တော့မဟာကုသိုလ်စိတ်က10ပါးရူပဝဆရာကုသိုလ်စိတ်က5ပါးအရူပဝဆရာကုသိုလ်စိတ်က4ပါးလောကုတ္တရာကုသိုလ်စိတ်အကျဉ်းသည်၄ပါးအကျယ်သည်20ဟုတ်လားအဲ့တော့အကျဉ်း၄ပါးနဲ့ပေါင်းလိုက်တော့ကုသိုလ်အကျဉ်း27အကျယ်20နဲ့ပေါင်းလိုက်တော့38ဒါဆိုရင်မဟာကုသိုလ်ဆိုတာကာမစိတ်54တည်းပါတယ်ကုသိုလ်မဟုတ်လားကာမစိတ်54ပါးထဲမှာပါတဲ့မဟာကုသိုလ်ကိုနောက်တနည်းပြောရင်ကာမစိတ်ထဲမှာပါတဲ့ကုသိုလ်မှုလို့ကာမကုသိုလ်လို့လည်းခေါ်ရတယ်။ကာမကုသိုလ်နဲ့မဟာကုသိုလ်အတူတူပဲ။ကာမကုသိုလ်နဲ့မဟာကုသိုလ်တူတယ်ဆိုတော့ခလေးတွေးတော့မတွေးနဲ့ပေါ့။ကာမဆိုတာကရေးချကကာကြီးမှလာကတ်တော့ကာမဟုတ်တယ်လား။မဟာကုသိုလ်ကြတော့မကအရှိသွားပြီးတော့ဟာအဲ့လိုတွေရှောက်မတွေးနဲ့နော်ဓမ္မမင်းစေများမဟာမဟာမဟာမဟာတွေပါရင်ရှစ်ရှစ်ရှစ်ကြီးပဲဟုတ်ရူပတွေပါရင်ငငငအရူပရူပတွေပါတယ်များလေးလေးလေးမှတ်ခဲ့ပြီးပြီဆိုရင်မဟာဆိုတာဘယ်စိတ်သေးကလဲဆိုရင်ကာမစိတ်54ထဲမှာပါနေတဲ့ ကုသိုလ်ဒါကြောင့်ကာမကုသိုလ်လို့ဆိုတယ်။ကာမဆိုတာကိုညှို့ထားတဲ့အတွက်ကြောင့်ကာမဘုံကိုရောက်စေချာကာမက7ဘုံတော့ရှိတာဟုတ်ဟုတ်လားမသိဘူး။ကာမ7ဘုံမှာငရေတရစ္ဆန်ပြိတ္တာအသူရကေကအပေက4ဘုံလူဘုံနဲ့လက်ကြီး6ထက်ဆိုတော့ကာမတုရိက9ဘုံရှိတယ်ဆိုတော့အပေ4ဘုံကိုရောက်စေဖို့ဆိုတာကုသိုလ်ကသွားမှလားအကုသိုလ်ကသွားမှလား။အခုတို့ကသွားမယ်ဆိုတော့ကာမစိတ်ပေါင်းခဏလေးဒါလေးကိုဖြတ်ပြောဦးမယ်ကာမစိတ်ပေါင်း54ကိုကြည့်ရင်အကုသိုလ်က12ပါရှိတယ်ကုသိုလ်က10ပါရှိတယ်ဟုတ်လားမသိဘူးအကုသိုလ်12ပါလို့ရင်အပယ်4ပုံသွားမယ်ကာမကုသိုလ်10ပါလို့ရင်ကာမသူကတိ9ပုံကိုသွားမှာဖြစ်တဲ့အတွက်ကြောင့်အဲ့ဒီမှာကာမကုသိုလ်10ပါလို့တွေးလိုက်ပြီးမဟာကုသိုလ်10ပါလို့တွေးရင်ဘယ်ဘုံတွေကိုရောက်မှာလဲလို့ပြောရင်လူဘုံနဲ့နတ်ပြည်6ထက်ဒါကြောင့်လူဘုံနဲ့နတ်ပြည်6ထက်ကာမတုပ္ပရိ9ဘုံရောက်ရရောက်ကြောင်းညှော်ထွေးပြီးလုပ်တဲ့ကုသိုလ်ကိုမဟာကုသိုလ်ကာမကုသိုလ်ဒါဆိုရင်မဟာကုသိုလ်ကာမကုသိုလ်လုပ်ရင်ဘယ်ဘုံလဲမလဲကာမတုပ္ပရိ9ဘုံကိုလဲတော့ရူပကုသိုလ်တွေလုပ်လို့ရှိရင်ရူပ16ဘုံကိုလဲတော့အာရူပကုသိုလ်တွေလုပ်ရင်အာရူပ4ဘုံကိုလဲမယ်ဆိုတော့ကာမကုသိုလ်ရူပကုသိုလ်အာရူပကုသိုလ်ဆိုတာပေါင်းလိုက်လို့ရှိရင်ကာမရူပအာရူပလောက3ပါးထဲမှာလဲစေမဲ့ကုသိုလ်ဖြစ်တဲ့အတွက်ကြောင့်ဒါကိုလောကီကုသိုလ်လို့ခေါ်မယ်လောကီကုသိုလ်ပေါင်းပြီး18ပါးရှိတယ်လောကီကုသိုလ်ပေါင်းပြီး18ပါးရှိပါမယ်။ဒါကြောင့်လောက3ပါးဖြစ်တဲ့ကာမရူပအရူပဘုံဌာနတွေမှာလဲစေမဲ့ကောင်းမှုကုသိုလ်မှန်တရွေးကိုလောကီလို့သုံးပြီးတော့ကာမရူပအရူပဘယ်ဘုံမှမလဲခြင်းတော့လွတ်အောင်လုပ်တဲ့ကုသိုလ်ကိုတော့လောကုတ္တရာကုသိုလ်လို့သုံးပါတယ်။အဲ့တော့လွတ်အောင်လုပ်တဲ့လောကုတ္တရာကုသိုလ်ဖြစ်ဖို့လဲစေတာကဘု து ကြောင့်လဲနေတာလဲဆိုရင်ကုသိုလ်တက်တက်ညံ့နဲ့မလဲပါဘူး။ကုသိုလ်တွေပြုတဲ့နေရာမှာလူဖြစ်ခြင်းနဲ့နတ်ဖြစ်ခြင်းနဲ့ဗြဟ္မာဖြစ်ခြင်းနဲ့ဆိုရက်ချင်းချင်းဆိုရက်လောဘတဏှာတွေပါပြီးလုပ်တဲ့ကုသိုလ်တွေကသာလေလဲစေတာဖြစ်တဲ့အတွက်ကြောင့်ကုသိုလ်ကိုပယ်ရမှာအဓိကမဟုတ်ဘူးဖြစ်ခြင်းနဲ့လောဘတဏှာလေးကိုပယ်ရမှာလောဘတဏှာပယ်တဲ့နေရာမှာလောဘဆိုတဲ့တဏှာလေးတွေသူ့ရည်တက်တက်မလာဘူးသူ့မှာမိတ်ဆွေပါထားပြီးသားပါထားပြီးသားဖြစ်တဲ့ကြောင့်လောဘဒီဘယ်သူနဲ့တွဲလဲဆိုရင်မောဟနဲ့တွဲတယ်လောဘဒီမောဟနဲ့တွဲတဲ့နေရာမှာမောဟကိုကျေစွတော်ရှင်မြတ်စွာဘုရားသုတ်တန်ချောင်းမှာအဝိဇ္ဇာလို့ခေါ်တယ်။လောဘကိုတဏှာလို့သုံးတယ်။အဝိဇ္ဇာနဲ့တဏှာဒီနှစ်ခုဒွန်တွဲနေတဲ့၍လုတ်တဲ့မြအကုသိုလ်တွေကုသိုလ်တွေအကုန်လုံးဒီဘုံဌာနကိုလဲစေတာကြီးပဲ။ဒါကြောင့်ပယ်ရမယ်တရားဒီကုသိုလ်အကုသိုလ်ဒရိုက်မပယ်သေးပဲနဲ့ကုသိုလ်အကုသိုလ်တွေကိုဖြစ်စေအောင်စိတ်တွန်းလို့ဆိုပေးနေတဲ့ဒီလောဘနဲ့တဏှာကိုပယ်ပြရမယ်။ဒီလောဘတဏ္ဍာကိုပယ်လိုက်ပြီးလို့ရှိရင်လောဘတဏ္ဍာပယ်တာနဲ့မြတ်အကုသိုလ်ကံတွေကိုလည်းပယ်နိုင်နိုင်တယ်။ကုသိုလ်ကံတွေကိုလည်းပယ်နိုင်တဲ့အတွက်ကြောင့်ဒီကုသိုလ်အကုသိုလ်ကံတွေအကုန်လုံးဒီပြုလို့အားထုတ်တာဖြစ်တဲ့အတွက်ကြောင့်သင်္ခါရလို့သုံးရတယ်။ဒါကြောင့်တတ္တဝါတွေလူနဲ့ပြန်မှာပုဂ္ဂိုလ်တတ္တဝါတွေအဖြစ်ပဋိသင်္တွေနေနေရတဲ့အကြောင်းကိုပြောရင်ဒီသုံးချက်ပဲဖရားညွှန်ပြတယ်။အဝိဇ္ဇာရဲ့တဏ္ဍာရဲ့ကံသင်္ခါရရဲ့ကြောင့်ဘဝတွေလဲနေတာပါဒါကြောင့်အဝိဇ္ဇာတဏှာကံတင်္ခါရကံတင်္ခါရဆိုတာကုသိုလ်အကုသိုလ်ကံတွေကိုပြောပါတယ်အဲ့ဒီမှာပယ်လိုက်ရမှာကအဝိဇ္ဇာနဲ့တဏှာကိုပယ်လိုက်နိုင်တဲ့ပုဂ္ဂိုလ်တို့ဒီကုသိုလ်အကုသိုလ်ကံကိုလည်းမလုပ်တော့တာဖြစ်တဲ့အတွက်ကြောင့်ကရိယာပြောင်းသွားပြီကရိယာပြောင်းရင်ဘုံဌာနလဲစရာဘာမှမရှိဘူးတဲ့ဒါဆိုရင်ပယ်ရမယ်တရားဒီဘသူ့ကိုလဲဆိုရင်ကုသိုလ်အကုသိုလ်ကံတွေကအဝိဇ္ဇာတဏှာကိုအချံရံပြီးတော့အရင်းခံပြီးမှဖြစ်လာရတဲ့ဒုတိယအဆင့်ဖြစ်တဲ့အတွက်ကြောင့်မူလပင်မှာပယ်ရမှာအဝိဇ္ဇာနဲ့တဏှာပယ်ရမှာအဝိဇ္ဇာနဲ့တဏှာဒီရိုးရိုးပယ်လို့မရဘူးလေဒီကာမကုသိုလ်အဝိဇ္ဇာနဲ့တဏှာဆိုတော့လောဘနဲ့မောဟဆိုတော့ကုသိုလ်လားအကုသိုလ်လားအကုသိုလ်ကိုအကုသိုလ်နဲ့ပယ်လို့မရဘူး အကုသိုလ်ကုသိုလ်နဲ့ပယ်ရမယ်ပယ်လိုက်တဲ့နေရာမှာကာမကုသိုလ်ဒီအဝိဇ္ဇာနဲ့တဏှာကိုပယ်တယ်ဆိုအခုကာမကုသိုလ်ဆိုတော့ကျမတို့စတင်နေတဲ့ကုသိုလ်တွေပါတာပေါ့ဒါနပြုရင်သီလစောက်တည်တယ်ဟာလာတရားတွေထိုင်နေတာကာမကုသိုလ်အဲ့ဒီကာမကုသိုလ်ကအဝိဇ္ဇာနဲ့တဏှာကိုပယ်ပြီးဟဲ့ဆိုရင်ခဏပဲပယ်နိုင်တယ်သင်နေတဲ့အခက်ဖြန့်နေတဲ့အခက်ပွားများနေတဲ့အခက်ကလေးသာပယ်နိုင်တဲ့အတွက်ကြောင့်ခဏလေးပဲပယ်နိုင်တယ်တဲ့စွာသိမကောင်းဘူးရူပကုသိုလ်ဖြစ်လာပြီအရူပကုသိုလ်ဖြစ်လာရင်တော့ရူပဇံအရူပဇံနေဖြစ်ပြီဆိုရင်တော့ခုနကအဝိဇ္ဇာနဲ့တဏှာဆိုတဲ့အကုသိုလ်ကိုဇံဝင်စားကမြကလပတ်လုံးအကြာကြီးပယ်နိုင်တယ်တဲ့တဏှာကြီးဇံဝင်စားတဏှာကြီးလုံးလုံးဝင်နိုင်တယ်ပယ်နိုင်တယ်ခုနှစ်ရဇံဝင်စားခုနှစ်ရလုံးလုံးဒီအကုသိုလ်မဖြစ်အောင်ပယ်နိုင်တယ်ခုနှစ်နှစ်ခုနှစ်နှစ်လုံးရူပရူပမြန်မာကြီးတွေကြတော့ကမာနဲ့ချီပြီးဇံရနေတော့ကမာနဲ့ချီပြီးတော့ပယ်နိုင်တယ်။ဒါပေမဲ့ဇံမဝင်စားနိုင်တော့ဘူးဇံပြန်ဇံနေမရှိတော့ဘူးဆိုရင်ပြန်ဖြစ်မှာပဲလေစိတ်မချရဘူး။ဒါဆိုရင်အဝိဇ္ဇာနဲ့တဏှာကိုဘယ်ကုသိုလ်ကဘလို့ပယ်လဲဆိုရင်ကာမကုသိုလ်ကပယ်တာခဏပယ်တဲ့အတွက်ကြောင့်ပြတင်းကားလို့သုံးတယ်ရူပနဲ့အရူပကပယ်တဲ့နေရာမှာအတော်ကြာကြာပယ်တဲ့အတွက်ကြောင့်ဝိခံဗနလို့သုံးတယ်။ဒါဒီကတတိယစင်ကြာသင်ရမယ်။ကျမဒီဟာနဲ့ဆိုင်တာပြောချင်လို့လောကုတ္တရာကုသိုလ်ကပယ်ပြီဆိုရင်တော့အမြင့်ပြတ်ပယ်တဲ့အတွက်ကြောင့်သမုတ်စေကြအဓိကကလောဘနဲ့အဝိဇ္ဇာနဲ့တဏှာကိုခဏလေးပယ်ရမှာလားအမြင့်ပြတ်ပယ်ရမှာအမြင့်ပြတ်ပယ်ကြောင်းလောကုတ္တရာကုသိုလ်ဆိုတာဘာမှအမြင့်ပြတ်လဲဆိုရင်မဲ့ခေါ်မှပြတ်တာပါတဲ့ဒါကြောင့်လောကုတ္တရာကုသိုလ်ဒီဘာနဲ့တူလဲလို့ပြောရင်မဲ့နဲ့တူပါလေဒါလေးကိုပြောခဲ့တယ်ဟုတ်ပြီနော်လက်ဆောင်မှာဆက်ပါမယ်စာမေးပွဲကဖြေချင်းခုလောလောဆယ်ကစာမေးမဖြစ်သေးပါဘူးရှင်စာမေးဖြစ်သေးပါဘူးအလောင်းလေးစီကမျှော်လင့်ထားတာလားကိုအတန်းထဲမှာ exercise တွေလုပ်တာလေ tutorial သဘောပါပဲเนาะဓမ္မမင်းဆိုလို့အတန်းထဲမှာမဖြေတာတခုပဲကိုကကိုတိုင်ပင်ပြီးပဲဖြေဖြေစာအုပ်ကြည့်ပြီးဖြေဖြေเนาะဓမ္မမင်းစကားစာရွက်လေးတွေ exercise လေးတွေပြင်နေမဟုတ်လားအဲ့ဒါစာမွေးအသေးစားပါပဲเนาะဓမ္မမင်းဆိုလို့စာမွေးမစစ်သေးပါဘူးဘာလို့စိတ်ပိုင်းပြီးအောင်သင်အောင်ပါเนาะသင်ရင်လည်းအခုမေးတာတွေဖြေနေနိုင်တာပဲဟုတ်ပါလားအဲ့ဒါပြီးတော့ကျွန်တော်တို့နောက်တစ်ပတ်ပြန်ဆုံပြီးတော့မှသင်တာပြီးသွားလို့ရှိရင်စာမွေးစစ်ပါမယ်နော်ညှော်လင့်ထားတယ်မဖြေရရင်စိတ်မကောင်းများဖြစ်မလားမသိစစ်လိုက်ရမလားမသိစစ်လိုက်ရင်ကောင်းမလားဟောမကောင်းပါဘူးအာကောလုံးခလေးပြန်ဖြစ်တာပါပဲကျေးဇူးတင်ပါတယ်ပြုဆောင်ကြပါစီကိုစိတ်နဲ့ဖြာကျမ်းမာချမ်းသာကြပါစီကျမတို့မနေ့တုန်းကဇန်စိတ်68ပါးလေးကမဲကိုစိတ်28ပါးပြီးခဲ့ပြီဖြစ်ပါတယ်အခုကျမတို့ဒီနေ့စက်ကြည့်မှာလောကုတ္တရာစိတ်အကျယ်40လောကုတ္တရာစိတ်အကျယ်40ကိုမကြည့်ခင်လောကုတ္တရာစိတ်အကျဉ်း10ပါးမနေ့ကဒါလေးလည်းပြောခဲ့ပြီးဖြစ်ပါတယ်လောကုတ္တရာစိတ်အကျဉ်း10ပါးလောကကလွန်မြောက်ကြောင်းလို့တဲ့စိတ်10ပါးအကျယ်အနေနဲ့ကြည့်ရင်သူက40ရှိသွားတယ်အဲ့ဒီစိတ်အကျဉ်း10ပါးကိုကြည့်တဲ့အခါမှာလောကကလွရလွကြောင်းလို့တဲ့ပြုလို့အာထုတ်တဲ့ကောင်းမှုကုသိုလ်ဖြစ်တဲ့မဲ့တော်တာကြောင့်လောကုတ္တရာကုသိုလ်စိတ်လောကုတ္တရာကုသိုလ်စိတ်ဆိုတာဘာနဲ့အတူတူပဲလဲဆိုရင်မဲစိတ်နဲ့အတူတူပဲဖြစ်ပါတယ်ဒါကြောင့်လောကကလွရလွကြောင်းလို့တဲ့ကုသိုလ်တွေမှာမဲကိုကျမတို့ယူပါတယ်ဒါကြောင့်လောကုတ္တရာကုသိုလ်စိတ်နဲ့မဲစိတ်နဲ့အတူတူပဲဖြစ်ပါတယ်အဲ့ဒီမှာမဲဆိုတဲ့စကားလုံးပါလာပါတယ်မဲဆိုတာဒီမဲရဲ့အတိတ်ဘယ်ကိုပြောပါဆိုရင်မဲဆိုတဲ့သဘောတရားဒီကိလေသာများကိုပယ်တတ်တဲ့သဘောဖြစ်ပါလေ။ကိလေသာကိုပယ်တတ်တယ်။ပယ်တတ်တဲ့နေရာမှာဘယ်လိုပယ်တတ်လဲဆိုရင်အမြင့်ပြတ်ပယ်တတ်တဲ့သဘောရှိပါလေ။ဒါကြောင့်မဲဆိုတာဒီကိလေသာတွေကိုပယ်တတ်တဲ့နေရာမှာအမြင့်ပြတ်အမြင့်ပြတ်ဆိုတဲ့စကားလုံးကိုကျမတို့ကသမုတ်စေတာပတ်ဟံလို့လည်းသုံးပါတယ်။အမြင့်ပြတ်ပယ်တတ်တတ်တဲ့သဘောမကောင်းမှုကိလေသာများကိုအမြင့်ပြတ်ပယ်တတ်တတ်သောသဘောသည်မဲ့ရဲ့သဘောပဲဖြစ်ပါတယ်။ဒါဆိုရင်မကောင်းမှုကိလေသာတွေကိုအမြင့်ပြတ်ပယ်တတ်တတ်သောစိတ်သည်မဲ့စိတ်ပဲဖြစ်ပါပြီ။ဒါကြောင့်အမြင့်ပြတ်ပယ်တတ်တဲ့ဆိုတဲ့စကားလုံးကိုကျမတို့ကသုံးတဲ့နေရာမှာစ ပယ်တတ်တာကိုကျမတို့ပါဠိလိုပဟာနာလို့သုံးပါတယ်။ဒါကြောင့်ကျမတို့ဒီညာလေးအောက်နာလေးမှာလည်းကျမပြန်ပြောပါမယ်။အမြင့်ပြတ်ပယ်တတ်တဲ့သဘောပယ်တတ်တာကိုပါဠိတော်အရပြောမယ်ဆိုရင်ပဟာနာလို့သုံးပါတယ်။ပဟာနာပါဠိဖြစ်လိုက်တဲ့အခါမှာပဟာနာအပေါ်မှာအတက်ကလေးတင်လိုက်တော့ပဟံဆိုဖြစ်လာပါတယ်။ဒါကြောင့်ပေတတ်ချင်းပေတတ်ချင်းပေတတ်တတ်ခြင်းသဘောတည်းပဟာနာပဟံအမြင့်ပြဲလို့ပြောတဲ့အတွက်ကြောင့်အဲ့ဒီလိုအမြင့်ပြဲပေတတ်တာကိုတော့သမုတ်စေတာလို့သုံးပါတယ်။ဒါဆိုရင်ပေါင်းလိုက်မယ်ဆိုရင်မေဆိုတာဒီကိလေသာတွေကိုအမြင့်ပြဲပေတတ်တတ်တဲ့နေရာမှာဘလို့ပေတာလဲဆိုရင်သမုတ်စေတာပဟံအားဖြင့်ပယ်ခြင်းတာဖြစ်ပါတယ်။မနေ့ကဒါလေးပြောခဲ့ပြီးဖြစ်ပါတယ်။လောကုတ္တရာကုသိုလ်ဆိုတဲ့မဲ့ရဲ့စွမ်းအင်ကကိလေသာတွေကိုပယ်တဲ့နေရာမှာအမြင့်ပြတ်ပယ်တတ်နိုင်စွမ်းရှိတော်လဲ။ကျမတို့ကာမကုသိုလ်သူနဲ့ကုသိုလ်ခြင်းမျိုးတူခဲ့တဲ့ကာမကုသိုလ်ရူပကုသိုလ်အရူပကုသိုလ်လောကုတ္တရာကုသိုလ်ရဲ့လို့ကုသိုလ်၄ပါးရှိတယ်။အဲ့ဒီမှာကာမကုသိုလ်ရဲ့စွမ်းအားကကျမတို့တင်းနေကြနေတဲ့အခါလူတွေတဲနေတဲ့အခါသီလစောင့်တည်နေတဲ့အခါအခိုက်အခိုက်အခိုက်ကလေးတွေမှာဒါလည်းကာမကုသိုလ်ရဲ့စွမ်းအားကမကောင်းမှုကိလေသာကိုပယ်တတ်နိုင်စွမ်းရှိတယ်။အခိုက်အခိုက်လို့ပြောတဲ့အတွက်ကြောင့်အဲ့ဒီလိုအခိုက်အခါလေးကိုတည်ငါလို့သုံးပါတယ်။တည်ငါပန်းရူပအရူပကုသိုလ်ကြတော့ဇန်ကုသိုလ်ဖြစ်သွားပြီ။ဇန်ဆိုတာသစ္စာရအာယုတစ်ခုပေါ်မှာအထူးမြင့်မြတ်စွာဆူးဆိုင်တဲ့နေရာမှာမကောင်းမှုအာယုတွေကနေဖြုံးဖယ်ပြီးတော့ကောင်းတဲ့အာယုမှာဆူးဆိုင်နေတဲ့နေရာမှာသူ့ရဲ့ဆူးဆိုင်နိုင်တဲ့စွမ်းအားပေါ်မူတည်ပြီးတော့တဏှာကြီးဆူးဆိုင်ရင်တဏှာကြီးလုံးလုံးပယ်ထားနိုင်တယ်။ခုနှစ်ရဲ့ဆူးဆိုင်ရင်ခုနှစ်ရဲ့လုံးလုံးပယ်နိုင်တယ်။ကဘာနဲ့ခြီးပြီးတော့ဆူးဆိုင်နိုင်စွမ်းရှိရင်ကဘာနဲ့ခြီးပြီးပယ်နိုင်တဲ့အတွက်ကြောင့်အဲ့ဒီလိုကိလေသာပယ်တာကိုတော့အတော်ကြာကြာပယ်ရင်ဒါကိုဝိကံဒနာပဟံလို့သုံးပါတယ်။ဒါကြောင့်ဒါလေးကဓမ္မမေတ္တိရောဈာလျက်ဘုဒ္ဓအနေနဲ့ထည့်ပေးခြင်းဖြစ်ပါတယ်။အဲ့တော့ကုသိုလ်ဆိုတဲ့တဘာဝတည်ကုသိုလ်ဆိုသောတဘာဝသည်ဘာစွမ်းအင်ရှိလဲဆိုရင်အကုသိုလ်တရားများကိုပယ်တတ်နိုင်စွမ်းရှိတယ်။ပယ်နိုင်စွမ်းရှိတယ်။ဒါကြောင့်ကုသိုလ်သည်အကုသိုလ်ဆိုတာအပယ်ခံရမယ်တရား။ကုသိုလ်ဆိုတာပယ်တတ်တယ်တရား။တော့ဒါကြောင့်အကုသိုလ်နဲ့ကုသိုလ်နှိုင်းယှဉ်မယ်ဆိုရင်ကျမတို့ကအကုသိုလ်ဆိုတဲ့တရားသည်ပယ်ရမယ်တရားတွေ။အဲ့ဒီအကုသိုလ်တရားကိုပယ်နိုင်စွမ်းရှိတာကကုသိုလ်ကသာလေ။ပယ်နိုင်စွမ်းရှိကြတယ်။အဲဒီတော့ကုသိုလ်အစားတွေကိုကျမတို့ကကြည့်လိုက်တဲ့အခါမှာအခုလောကုတ္တရာကုသိုလ်အကြောင်းကျမတို့သင်တာဖြစ်ပေမဲ့လောကုတ္တရာအကြောင်းမပြောခင်နှိုင်းရှင်ပြီးတော့လောကုတ္တရာကုသိုလ်ရဲ့စွမ်းအားဒီဘလောက်တောင်စွမ်းအားရှိတယ်လဲဆိုတာလေးကိုကျမတို့ကပြောတဲ့အခါမှာကုသိုလ်အမျိုးအစားတွေကြည့်တဲ့အခါမှာနံပါတ်၁ကုသိုလ်ကကျမတို့သိနေတဲ့ကာမကုသိုလ်ဆိုတဲ့မဟာကုသိုလ်ရဲ့စွမ်းအားကာမကုသိုလ်ဆိုတဲ့မဟာကုသိုလ်စိတ်ကာမကုသိုလ်နဲ့ဘာနဲ့အတူတူပဲလဲဆိုရင်မဟာကုသိုလ်နဲ့အတူတူပဲအရေအတွက်ကဏ္ဍပြောပါဆိုရင်၈ပါးကာမကုသိုလ်ဆိုတဲ့မဟာကုသိုလ်၈ပါးသည်အကုသိုလ်တွေကိုပယ်တဲ့နေရာမှာဘယ်လိုပယ်လဲဆိုရင်ခဏလေးပဲပယ်နိုင်စွမ်းရှိတယ်။ဒါကြောင့်သူ့ရဲ့ပယ်တာကိုပါဠိလေးပဲရေးရင်ဒတိင့ပဟာနဒတိင့ပဟံပဲပယ်နိုင်တယ်။ဒတိင့ဆိုတာခဏလေးပဲဒါလေးကြားမှုပါတယ်ဒတိင့လေးပဲနော်ဘဝလူဘဝတစ်ခုရတယ်ဆိုတာတည်ငါလေးပါပဲကျမတို့ကဒါနှစ်တွေလားတွေအကြာကြီးလို့ထင်နေရပေမဲ့မျက်တွေဘက်ကကြည့်မယ်ဆိုရင်လေလူပြည်မှာအနှစ်90တည်စတုမဟာရေဆိုတဲ့မျက်ပြည်6ထပ်မှာအနည်းဆုံးမျက်ပြည်မှာတည့်ရပဲရှိသေးတယ်24နာရီပဲရှိတယ်လူပြည်မှာအနှစ်90နေပြီးတော့လူပြည်မှာအနှစ်90တည်နေသေးသွားစတုမဟာရေဘုံရောက်သွားရင်စတုမဟာရေဘုံမှာတည့်ရပဲရှိသေးတယ်စတုမဟာရေဘုံကနေပြီးတော့လူပြည်လားလူလားဖြစ်လူလာဖြစ်ပြီးတော့လူပြည်မှာအနှစ်90ကြာပြီးတော့ပြန်သွားစုမာရေဘုံကကိုယ့်ရဲ့မိဟောင်းဆွေအောင်နတ်သားနတ်သမီးတွေကဟဲ့တရက်တောင်ဘယ်ပြောက်သွားလဲထင်တယ်ကိုကဒီမှာအနှစ်90နေပြီးတော့ဒီမှာအိမ်တော်တွေဘာတွေတောင်ကြာသားတွေသမီးတွေတောင်မွေးခဲ့ပြီလူပြည်မှာအနှစ်100နေသွားတောင်ရိန်သာမျက်ပြည်မှာတရက်ပဲရှိသေးတယ်လူပြည်မှာအနှစ်200တည်ရာမာမျက်ပြည်မှာတရက်ပဲရှိသေးတယ်တော်တော်မေးချင်တယ်အဲ့ဒီလိုလေးတွေကွာဖြတ်ချက်ရှိတဲ့အတွက်ကြောင့်ကျွန်တော်တို့လူဘဝဆိုအခုလူတို့ရဲ့သက်တမ်းဒီတရားတန်းလို့ပြောပြင်မဲ့တရားတန်းမရှိတော့ဘူး85နှစ်တန်းခက်ရော်ရော်ပဲရှိတော့တယ်အဲ့ဒီ85နှစ်တန်းခက်ရော်ရော်ဆိုတာလေစုမာရဲတို့ဘာလို့မှပြန်ကြည့်ရင်စုမာရဲမှာတရက်ကြော်ကြော်လေးပဲရှိမယ် တော်ရင်းသားမှာဆိုလို့ရှိရင်ဘလောက်ပဲရှိနေနေဝယ်ပဲရှိမှာလေဟုတ်တယ်လားနေဝယ်ကလေးအဲ12နာရီညပဲမတွေ့ပါလားနေပဲဘယ်ပြောက်နေတယ်လဲနေ12နာရီည12နာရီပြောက်သွားတယ်ပဲထင်ပါပဲညမှာပဲရောက်သွားလို့ရှိရင်တို့စိတ်ထဲမှာဒါသည်6နာရီလောက်ပြောက်နေတာဖြစ်သွားမယ်ဒုတိယပဲရောက်သွားမယ်ဖျားအောင်တို့ကောင်းနေကိုခုရဒုတိယနဲ့ပြည်ရဆိုရင်3နာရီပြောက်သွားမယ်ရုပ်ရှင်တပွဲစာလောက်ပဲရှိမယ်တို့အတွက်ဆိုရင်လေဟုတ်လား3နာရီလောက်ပြောက်သွားမယ်ဘယ်ရောက်သွားလဲကျွန်တော်တို့တင်းတန်းတစ်ချိန်2နာရီဆိုရင်လေခဏလေးပဲအဲ့ဒီတော့လူဘဝဆိုတာတည်ငါလေးပါပဲဘာမှမကြပါဘူးတဲ့ဒါကြောင့်ကာမကုသိုလ်တွေဒီအကုသိုလ်တွေကိုပယ်တဲ့နေရာမှာတည်ငါပဟံလေးပဲပယ်နိုင်ပါတယ်ကျွန်တော်တို့လေ့လာခဲ့တဲ့ရူပအရူပဆိုတဲ့ဇန်ကုသိုလ်တွေရူပကုသိုလ်5ပါးအရူပကုသိုလ်4ပါးဆိုတာဓမ္မမင်းရှင်တို့အခုဆိုသိသွားပြီရူပကုသိုလ်5အရူပကုသိုလ်4ပါးလုံးဒီအကုန်လုံးဇန်ကြီးပဲကိုဇန်နေဖြစ်တဲ့အတွက်ကြောင့်ဒီရူပအရူပကုသိုလ်အကုန်လုံးပဲကျွန်တော်တို့ကပေါင်းရေးလိုက်တော့အဲဒီဇန်ကုသိုလ်တွေကဇန်ဝေစားနေတဲ့အခိုက်အခါတွေမှာအကုသိုလ်ပယ်တဲ့နေရာမှာဘယ်လိုပယ်တယ်လဲအတော်ကြကြပယ်နိုင်စွမ်းရှိတယ်တဲ့အတော်ကြကြကိုပါဠိလိုဘယ်လိုရေးလဲဆိုရင်အကုသိုလ်ကိုပယ်တဲ့နေရာမှာအတော်ကြကြကိုဝေခံဘနဝေခံဘနပဟံလို့သုံးပါလေတခါဒါကုသိုလ်တွေမှာယူသွားတာဒါကာမကုသိုလ်ပြီးသွားပြီရူပကုသိုလ်ပြီးသွားပြီအရူပကုသိုလ်ပြီးသွားပြီလောကုတ္တရာကုသိုလ်ဒါအဓိကပဲလောကုတ္တရာကုသိုလ်ဆိုတော့လောကထဲမှာလဲတာမဟုတ်တော့ကာမကုသိုလ်ကကာမတုပ္ပတိ9ပုံလဲဦးမှာရူပကုသိုလ်ကရူပ16ပုံလဲလိမ့်မယ်အရူပကုသိုလ်လုပ်ရင်အရူပ4ပုံကမလွတ်ထွက်နိုင်ဘူးဒါဆိုရင်ကာမရူပအရူပကုသိုလ်တွေလုပ်ရင်31ပုံကနေလွတ်လို့မရအောင်လဲနေဦးမှာဒါကြောင့်ဒီကုသိုလ်တွေကိုလောကီကုသိုလ်လို့ကျွန်တော်တို့သုံးကြတယ်လောကသုံးပါးကလွတ်ရလွတ်ချောင်း31ပုံကလွတ်ရလွတ်ချောင်းလုပ်တဲ့လောကုတ္တရာကုသိုလ်ကကြတော့အကုသိုလ်တွေကိုပယ်တဲ့နေရာမှာလောကုတ္တရာကုသိုလ်ပေါင်းဘယ်လောက်ရှိလဲဆိုရင်4ပါးပေါ့နော်လောကုတ္တရာကုသိုလ်4ပါးကအကုသိုလ်ကိုပယ်တဲ့နေရာမှာဘယ်လိုပယ်လဲဆိုရင်အမြင့်ပြတ်ပယ်တဲ့အတွက်သမုတ်စေတပဟံလို့ကျွန်မတို့အသုံးတယ်ဒါလေးတွေကဘုဒ္ဓအနေနဲ့ထည့်ပြောတာပါဒါကြောင့်ကျွန်တော်တို့အခုတင်နေတဲ့ကုသိုလ်ဆိုတာအကုသိုလ်တရားကိုပယ်တတ်တဲ့နေရာမှာလောကုတ္တရာကုသိုလ်သည်အကုသိုလ်ကိုပယ်ကြတဲ့နေရာမှာသူသည်သမုတ်စေကအမြင့်ပြတ်ပယ်တယ်ဘတော်မှဒီအကုသိုလ်ပြန်မဖြစ်တော့ဘူးအခုကျမတို့စာတင်နေတဲ့အခိုက်ရတဲ့ကုသိုလ်သည်ကာမကုသိုလ်ဒီစာတင်နေတဲ့အခိုက်အခါမှာလောဘမဖြစ်ဘူးဒေါသမဖြစ်ဘူးမောဟမဖြစ်ဘူးမနာလိုတာမရှိဘူးနှစ်မျိုးတူတူနေတာမရှိဘူးဒီအချိန်မှာအကုသိုလ်တရားကိုခုကျမတို့စာတင်နေတဲ့ကာမကုသိုလ်ကပယ်နေနိုင်တယ်တည်ငါပေါ့စာလဲတင်ပြီးသွားပြီအတန်းလဲလွတ်သွားပြီဆိုပါဆိုကျမတို့အပြင်ထွက်လိုက်တာကစပြီးတော့ဆိုပါဆိုကိုယ့်ခန္ဓာမှားသိတာခံလိုက်ရပြီဆိုရင်လည်းဘာဖြစ်ပြီလဲဆိုရင်ဒေါသစထွက်ပြီဟုတ်တယ်လားခုနကတင်ကြားထားတဲ့ကုသိုလ်ကဟိုဘက်ကမပါသွားတော့ဘူးဖက်နဲ့မှားသိတယ်ဟာဖက်နဲ့ပြောက်သွားပြီပိုဆိုးတာပေါ့ဖက်နဲ့ပလာနဲ့ပြန်တယ်ဘယ်သူကများဒီလိုနေရာမျိုးမှာဖက်နဲ့ကများလာယူသွားပါလိမ့်ဆိုပြီးတော့ဒေါသစထွက်ပြီဟုတ်တယ်လားအဲအဲ့ဒီလိုမျိုးမကျေနပ်တာလေစဖြစ်တာပဲအဲ့ဒီတော့ကျမတို့ဆိုလိုရင်းကကာမကုသိုလ်ရဲ့စွမ်းအားသည်စာတင်နေတဲ့အချိန်မှာရတဲ့ကုသိုလ်လေကာမကုသိုလ်တရားတစ်ချိန်ထိုင်လိုက်တဲ့အချိန်မှာဖြစ်တဲ့ကုသိုလ်ကလေကာမကုသိုလ်တရားထိုင်နေတဲ့အချိန်မှာကိလေသာတင်းနေတာပဲဒါပေမဲ့ခုနပြောသလိုတရားကလည်းဖြုတ်ရောခုနလိုဒေါသဖြစ်เสียအကြောင်းတွေ့ရင်ဒေါသဖြစ်တယ်လောဘဖြစ်เสียအာယုန်နဲ့တွေ့ရင်လောဘဖြစ်တယ်စသည်ဖြင့်များသောအားဖြင့်ကျမတို့ကာမကုသိုလ်ရဲ့စွမ်းအားရဲ့တဘာဝသည်လုံနေစေတော့အထုံနေစေလှူဒန်းနေစေတီလာစောက်တည်နေစေတင်ကြားနေစေအခိုက်အခါလေးတည်းဆွားရှိဇန်ကုသူတို့ဘာလို့ဖြစ်လာပြီဆိုရင်တော့ပွားများနေတဲ့မြကလပတ်လုံးသူကအတော့ကြကြခွာနိုင်တဲ့အတွက်ကြောင့်ရူပပြင်မှာအရူပပြင်မာကြီးတွေကြတော့ကဘာနဲ့ချီပြီးတော့ဇန်နဲ့နေတော့ကဘာနဲ့ချီပြီးတော့လောဘဒေါသမောဟတွေဆက်တာနေကြတယ်မရှိဘူးလားဆိုရှိတာပေါ့အဲ့ဒီဇန်လေးလဲခွာလူပုံလေးပါလေပြန်ရောက်ထုံးစံအတိုင်းဒေါသပြန်ဖြစ်တယ်ပြင်မာဆိုရင်ဒေါသအကုသိုလ်တည်ပြင်မာဘဝမှာမဖြစ်ဘူးဓမ္မမေရှိတယ်ဒေါသနဲ့ဇံဒီဆန့်ကျင်ပဲဒေါသထွက်ရင်ဇံပျက်စီးသွားတတ်တဲ့အတွက်ကြောင့်ပြမဘဝကိုရောက်နေတဲ့ပုံကူတိုင်းဒီပုထုဇဉ်ဖြစ်နေအောင်တော့ဒေါသဘတော်မှမဖြစ်ဘူး။ဒါဆိုဇံရဲ့စွမ်းအားနဲ့ကဘာနဲ့ချီပြီးပယ်ထားတယ်။ဒါပေမဲ့ပြမဘုံကသေလွန်ပြီးတော့လူဘုံနဲ့ဘုံပြန်ရောက်လာပြီဆိုရင်တော့အဲ့ဒီပြမသည်လောဘလည်းပြန်ဖြစ်တာပဲဒေါသလည်းပြန်ဖြစ်တယ်။ဒါကြောင့်ဇံကုသိုလ်ရဲ့စွမ်းအားဒီအတော်ကြကြပဲဆိုတော့အတော်ကြကြကိုပါဠိလိုဝိတ်က ခံဗနာလို့သုံးတယ်ဝါလုံးတင်ဝီကာကြီးနဲ့ခါခွေးနဲ့ဆင်းတယ်မနဲ့ဘာကုံနဲ့ဆင်းလိုက်တော့ဝါလုံးတင်ကတ္တာကဝိခါခွေးရဲ့မတ်တာကခံဘာကုံရဲ့ဖနာငယ်ရဲ့နတ်ပေါက်လိုက်တော့ဝိခံဗနာပဟံလေလောကုတ္တရာကုသိုလ်ဆိုတဲ့မေကုသိုလ်ကတော့အကုသိုလ်ကိုပယ်ပြီးဟဲ့ဆိုရင်ဘဒေါမကိုပြန်မဖြစ်တော့အမြစ်ပြတ်ကိုပယ်နိုင်တယ်ဒါကြောင့်မေမှာ40ရှိပါတယ်သောတာပတ္တိမေရတယ်သောတာပတ္တိမေဖြစ်လာပြီဆိုရင်သောတာပတ္တိမေသည်အကုသိုလ်ကိလေသာတွေကဒိဋ္ဌိနဲ့ဝိသိကိစ္စအကုသိုလ်အမြစ်ပြတ်ပယ်ချပလိုက်ဒါကြောင့်သောတာပတ္တိမေရသွားတဲ့ပုဂ္ဂိုလ်သည်ဒိဋ္ဌိနဲ့ဝိသိကိစ္စကိုအမြစ်ပြတ်ပယ်တယ်လို့သောတာပတ္တိဖို့ကလည်းဒိဋ္ဌိနဲ့ဝိသိကိစ္စရဲ့အငွေ့အသက်တွေကိုအကုန်လုံးငြင်းအောင်လုပ်နိုင်တဲ့သဘာဝရှိ။ဒါကြောင့်သောတာပတ္တိမေဖို့ရသွားတဲ့သောတာပန်ပုဂ္ဂိုလ်သည်အပယ်လေးပုံကိုဆွဲခြားတတ်တဲ့ဒိဋ္ဌိနဲ့ဝိသိကိစ္စပယ်ပြီးတာဖြစ်တဲ့အတွက်အပယ်လေးပုံဘတော်မှမကြတော့ဘူး။မကြတာကိုပဲအပယ်တကားပိတ်တယ်လို့သုံးလိုက်တာတင်စားပြောလိုက်။တကယ်အပယ်တကားကြီးကပိတ်သွားတာပြောတာမဟုတ်အပယ်ကျတဲ့အလုပ်ဘာမှမလုပ်တော့ဘူး။ဒါကြောင့်သောတာပန်ဖြစ်သွားရင်ငါးပါးသီလတောင်းတောင်းကြီးဘရောမှာကျိုးပေါက်ခြင်းမရှိတော့ဘူး။သောတာပန်ဟုတ်မဟုတ်စားကိုယ့်အကိုယ်ဒါနဲ့ချင်ရတယ်။ဘတော်မှမိသွားလို့မှားယွင်းသွားလို့သူတစ်ပါးအသက်တက်လိုက်မိတာခိုးလိုက်မိတာလိန်လိုက်မိတာမရှိတော့ဘူး။ဒါကြောင့်သောတာပတ္တိမေဖို့ရသွားတဲ့သောတာပန်တယောက်မှာဒီမေရဲ့အင်္ဂါရဲ့စွာအားကြောင့်အရက်နဲ့ရေနဲ့ရောတိုက်ရင်တော်မှလေရေသာဝင်နဲ့အရက်ကသူ့နေသူ့ဟာနဲ့ပြန်ထွက်တယ်။သူရမေရရဲ့ဒိဋ္ဌဘုလုံနာကိုပြောပြရတယ်။ဒါကြောင့်သောသောတာပတ္တိမေဖို့ရရင်ဒိဋ္ဌိနဲ့ဝိသိကိစ္စအမြစ်ပြပယ်လိုက်တယ်အကုသိုလ်တွေကဒါဘရောမဖြစ်တော့အနာဂတ်ဖြစ်သွားရင်ဒေါသဘရောမဖြစ်တော့ယဟနာဖြစ်ရင်ဘာအကုသိုလ်မှမဖြစ်တော့ဒါကြောင့်လောကုတ္တရာလောကကလွန်မြောက်ရာလွန်မြောက်ကြောင်းလှုပ်တဲ့လောကုတ္တရာကုသိုလ်စိတ်သည်ကိလေသာကိုပယ်တတ်နိုင်စွမ်းရှိတဲ့မဲ့နဲ့အတုတူပဲမဲ့ဆိုတဲ့သကလုံးဒီမေဃဆိုတဲ့ပါဠိသကလုံးကလာတာမေဃဆိုတာကနေပါဠိဖြစ်လိုက်တော့မေဆိုတာဖြစ်လာ။အဲ့ဒီမေဃဆိုတာဒီမေဆိုတာဒီဘာနဲ့အတိတ်လဲအတူတူပဲလဲဆိုရင်လမ်းကြောင်းဆိုတဲ့အတိတ်လဲအတူတူပဲ။မေဆိုတာလမ်းကြောင်းပဲဘာမလဲ။အဲ့ဒီလမ်းကြောင်းမှာအခုလောကုတ္တရာစိတ်ထဲမှာတွေ့မဲ့မေဆိုတဲ့လမ်းကြောင်းကဘာလမ်းကြောင်းလဲဆိုရင်နိဗ္ဗာန်သို့သွားရာလမ်းကြောင်းကြီး။နိဗ္ဗာန်သို့သွားရာလမ်းကြောင်းကြီးဒါဆိုရင်လမ်းကြောင်းကြီးအနေနဲ့ပြောရင်အခုလောလောဆယ်တော့မတင်ရသေးဘူးပေါ့နောက်ပိုင်းနေကြရင်တင်ရလိမ့်မယ်လမ်းကြောင်းကြီးဘယ်နဲ့တော့ရှိလဲဆိုရင်ဖုံးတွင်ရှိအပယ်လေးပုံကိုတွားရတွားရလမ်းကြောင်းကြီးအဲ့ဒါကိုဒုက္ခတိမဲ့လို့သုံးတယ်လူဘုံနတ်ဘုံဗြဟ္မဘုံဆိုတဲ့ဒုက္ခတိဘုံကိုတွားရလမ်းကြောင်းကြီးကိုတော့ဒုက္ခတိမဲ့လို့တွားတယ်နိဗ္ဗာန်သို့တွားရလမ်းကြောင်းကြီးကိုနိဗ္ဗာန်မဲလို့ဆိုတယ်။လမ်းကြောင်းကြီးတုံးတယ်။အပယ်လေးဘုံငရေတရစ္ဆန်ပြိတာအသူရကယ်ဆိုတဲ့အပယ်လေးဘုံကိုတွားရလမ်းကြောင်းကြီးဒီဒုက္ခတိမဲ့ဖြစ်တဲ့အတွက်ဒုက္ခတိမဲ့မှာလေဒုက္ခတိလမ်းကြောင်းကြီးကိုရောက်စေဖို့သူ့ရဲ့အင်္ဂါရိစာရှိတယ်။အဲ့ဒါကိုတော့ဒုက္ခတိလက်ခင်လို့တုံးတယ်။သူရိဘုံဆိုတဲ့လူဘုံနဲ့ဘုံဗြဟ္မဘုံတွေတွားရလမ်းကြောင်းကြီးဒီဒုက္ခတိမဲ့အဲ့ဒီမဲ့ဆိုတဲ့လမ်းကြောင်းကြီးပေါ်ရောက်ဖို့သူကတိမက်ကင်းစာရှိရတယ်။ဒါကြောင့်ကျမတို့မနေ့တုန်းကတင်လိုက်တယ်။ဇန်ဆိုတဲ့သဘောရဲ့ဇန်ဆိုတဲ့သဘောတစ်ခုဖြစ်ဖို့ဆိုတာဒီအဲ့ဒီဇန်ဆိုတဲ့သဘောတစ်ခုဖြစ်ဖို့ဇန်မှာအရေးကြီးတဲ့အင်္ဂါအစိတ်ပိုင်းနေပေါင်းနေလားမပေါင်းနေလားပေါင်းနေတဲ့အတွက်ကြောင့်ဇန်နဲ့အင်္ဂါနဲ့ပေါင်းလိုက်တဲ့အခါမှာဇန်နအင်္ဂါဇာနင်္ဂါဇန်အင်္ဂါကနေပြီးတော့ကျမတို့ကဒါကိုလွယ်လွယ်ပြောတော့ဇန်အင်္ဂါလို့ပြောလိုက်တယ်ပေါ့ဇန်အင်္ဂါဆိုတဲ့အဆင့်ကပါဠိပြည့်ကြီးဒါကိုပါဠိရင်းလေးရေးကြည့်ရင်ဇာနအင်္ဂါကိုပေါင်းလိုက်ရင်အဒီဒီမှာနမှာလာပြီးတော့ပေါင်းလိုက်တဲ့အခါမှာဇာနင်္ဂါဆိုဖြစ်လာဟုတ်ပါလားဒါကြောင့်ဇန်တစ်ခုဖြစ်ဖို့ဆိုတာဇန်ရဲ့အရေးကြီးတဲ့အင်္ဂါစိတ်ပိုင်းကိုပေါင်းထားရပထမဇန်တစ်ခုဖြစ်ဖို့ဆိုရင်ပထမဇန်ရဲ့ဇန်အင်္ဂါဇာနအင်္ဂါဇာမင်္ဂတိ၅ခုရှိရမယ်။ဒုတိယဇန်ဖြစ်ဖို့ဆိုရင်ဇန်ရဲ့အရေးကြီးတဲ့အင်္ဂါစိတ်ပိုင်းတိ၄ခုရှိရမယ်။ဒါကြောင့်ဇန်တစ်ခုဖြစ်ဖို့ဇန်ရဲ့အင်္ဂါတွေရှိဖို့လိုသလိုပဲမဲ့တစ်ခုဖြစ်ဖို့ဆိုရင်လည်းမဲ့မှာသူ့ရဲ့အင်္ဂါရဲ့စွာရှိရမယ်။အရေးကြီးတဲ့စိတ်ပိုင်းဒါကြောင့်မဲ့ဆိုတာဖြစ်ဖို့ဆိုရင်မဲ့ရဲ့အင်္ဂါတွေပေါင်းထားတော့ မက်ကရဲ့အင်ကရဲ့ပေါင်းလိုက်တော့ဓမ္မမေစီတို့ကြားဘူးပြီးသားသကလုံးလေးတစ်လုံးထွက်လာလိမ့်မယ်မက်ကင်ကဆိုတဲ့သကလုံးထွက်လာမက်ကင်ကဒီပါဠိပဲအဲ့ဒီမက်ကင်ကကိုပါဠိဖြတ်ထည့်လိုက်တဲ့အခါမှာအပေါ်အတက်ကိုပဲယူလိုက်တော့ဘာဖြစ်သွားလဲဆိုရင်မက်ကင်ဆိုတာကြားဘူးပါလိမ့်ဟုတ်ပါလားဓမ္မမေစီကမက်ကင်ကြားဘူးပါလားရှင်မက်ကင်ဘယ်နှပါးများကြားဘူးပါလဲရှင်မက်ကင်၈ပါးကျမတို့ကြားဘူးလေကျမတို့ကြားဘူးတဲ့မက်ကင်၈ပါးနည်းနည်းလေးပဲကြားဘူးတလောက်လေအလူရစရာမလိုပါဘူးနည်းနည်းလေးပြောကြည့်ရင်သမ္မာဒိဋ္ဌိမက်ကင်တို့သမ္မာသင်္ကပ္ပမက်ကင်တို့သမ္မာဝါစာသမ္မာကမ္မန္တသမ္မာအာဇီဝသမ္မာဝါယာမသမ္မာတတိသမ္မာသမာဓိရတော့ရနေတာပဲမက်ကင်၈ပါးကြားဘူးပြီးသားမက်ကင်၈ပါးလို့ပြောရင်မဲ့ရဲ့အင်္ဂါစိတ်ပိုင်းလေမက်ကင်၈ပါးပေါင်းလိုက်ရင်ဘာဖြစ်မလဲမဲ့စွာဖြစ်တာလေဒီမှာမေးစစ်ကြ။ဒါကြောင့်ကျွန်တော်တို့ကြားမှုနေတဲ့မက်ကင်၈ပါးဒီတမ္မာဒိဋ္ဌိတမ္မာသင်္ကပ္ပတမ္မာဝါစာတမ္မာကမ္မန္တတမ္မာဇီဝတမ္မာဝါယာမတမ္မာတတိတမ္မာသမာဓိကျွန်တော်တို့ပူဇော်သွားတယ်။အဲ့ဒီမှာတမ္မာဒိဋ္ဌိဆိုတာမှန်ကန်တဲ့အမြင်တမ္မာသင်္ကပ္ပဆိုတာမှန်ကန်တဲ့အတွေ့အကြံဒီတမ္မာသင်္ကပ္ပမှန်တဲ့အတွေ့အကြံဖြစ်မှာဒါလေတမ္မာဒိဋ္ဌိဆိုရယ်မှန်တဲ့အယူဖြစ်လာနိုင်တယ်အဲ့ဒါကြောင့်မလို့တမ္မာသင်္ကပ္ပနဲ့တမ္မာဒိဋ္ဌိဒီမက်ကင်၈ပါးကိုမြတ်စွာဘုရားဟောတော်မူတဲ့နေရာမှာဒီမက်ကင်၈ပါးသည်ပြည့်စုံမဟုတ်ဘူးဓမ္မမေရှင်။ဟောစဉ်အနေနဲ့ဟောတဲ့အတွက်ကြောင့်တမ္မာဒိဋ္ဌိကနေစပြီးတော့တမ္မာဟဲ့လားတမ္မာသမာဓိဆိုပြီးတော့စုံသွားတာ။အဲ့ဒီ၈ခုလုံးသည်တမ္မာဒိဋ္ဌိပြီးမှတမ္မာသင်္ကပ္ပတမ္မာသင်္ကပ္ပကိုကျင့်ပြီးမှတမ္မာဝါစာတမဝါစာပြီးမှတမအာဇီဝဒီလိုတွေကြည့်ရမှာမဟုတ်ဘူးဟောစဉ်နေနဲ့ဟောထားတာကျင့်စဉ်နေနဲ့ကြတော့အဲ့ဒီမက်ကင်၈ပါးတကယ်တမ်းပြောကျင့်စဉ်ပေါ့မက်ကင်၈ပါးဆိုကျင့်စဉ်နေဒါပေမဲ့မက်ကင်၈ပါးကိုအစဉ်အတိုင်းတစ်ကနေပြီးတော့ရှေ့အထိယူထားတာဒီကျင့်စဉ်နေနဲ့ဟောခြင်းမဟုတ်ဘူးဟောစဉ်ဒါကိုပါဠိလိုပြောရင်ဒေသနကမနေနဲ့ဟောထားတာကျင့်စဉ်နေနဲ့ဟောခြင်းမဟုတ်ဘူးအဲ့တော့ကျင့်စဉ်မှာမက်ကင်၈ပါးမှာဟောတာဒါမင်းစီကိုသိထားဖို့ရမှာတမ္မာဒိဋ္ဌိနဲ့တမ္မာသင်္ကပ္ပသည်ပညာမဲ့ခင်ဒါကြားဘူးပါလေပညာမဲ့ခင်ပညာဉာဏ်ဖြစ်စေဖို့တမ္မာဝါစာမှန်ကန်တဲ့စကားပြောရမှန်တဲ့စကားပြောဖို့ဆိုတာလိန်ပြောတာတို့ဂုံးတိုက်တာတို့စင်ကျင်တန်တန်စေရီတိုက်ထွာတာတို့အကျိုးမဲ့တဲ့အသေးပင်မရှိတဲ့စကားဒီပြောတာဆိုတဲ့ဝစီဒုစရိုက်လေးပါရှောင်ရင်ဝစီဒုစရိုက်ဖြစ်ရင်တမ္မာဝါစာဖြစ်ပြီပေါ့ဒါဆိုရင်လိန်မပြောဘူးကိုယ်တိုင်စကားမပြောဘူးဆိုတော့ကျမတို့ကြားဘူးပါလေမုဒါဝါဒပိတုနာဝါစာသုတဝါစာတန်ဖတ်ပလာပဒီလေးခုကိုရှောင်ရင်ဒါဒီတမ္မာဝါစာဖြစ်ပြီလေဒီလေးပါပြောနေရင်မိစ္ဆာဝါစာပဲဖြစ်ပါလေဒါသိရစွနေကျူစွာတမ္မာဝါယမတမ္မာဝါယမဆိုတာမှန်တော်ကျူစာအထုံးဝီရိယပဲတမ္မာတတိမှန်ကန်